Welcome to the Voice of America in Burmese.
mingla nya ja ma khmyar Washington myo raw view American tan ga ni 2016 khu ne me la 28 ya sani ni nya bai myama ba da season ni ko myama san daw chein nya 9 nai ka ni 10 nai thi line meter 24 25 30 ne 50 ne line lamp meter 190 do ga ni sa de san ne ni bai khmyar ညပိုင်းအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတော်တာရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုကျွန်မအနားလောင်တဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအမေရိကန်လေကြောင်းတပ်တွေနဲ့တူရကီအမြောက်တပ်တွေပူးပေါင်းပြီးဆီးရီးယားနိုင်ငံမြောက်ပိုင်းက IS အစွန်ရောက်စစ်သေးကြွ104ယောက်ကိုတုတ်တင်လိုက်နိုင်တယ်လို့တူရကီအစိုးရပိုင်သတင်းအေဂျင်စီကပြောပါရယ်အီရတ်နိုင်ငံထဲကထောင်ထောင်ချီတဲ့ဆန္ဒပြသူတွေဟာအပူချိန်40ဒီဂရီရှိနေတဲ့အကြာကပဲအစိုးရကိုမနေ့ကချီတက်ဆန္ဒပြခဲ့ကြပါရယ်ဥရောပထဲမှာတက်ဆင်မဲ့ဒုံးကျည်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တို့ကိုဆန့်ကျင်ဖို့ဆိုရင်ရုရှားနိုင်ငံအနေနဲ့လက်တုံပြန်တာကလွှင့်ရင်ရွေးချယ်စရာလမ်းရှိမှာမဟုတ်ဘူးလို့သမ္မတဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်။ဒီလိုသတင်းတွေကိုကြားရမှာပါကိုရနိုင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့နိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုမကြာခင်မှာသွားရောက်ဖို့ရှိနေပါတယ်။နိ
ုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်သွားမှာဟုတ်။ပြည်ပြည်လည်းအဲ့ဒီဟိုထိုင်းနိုင်ငံကိုနိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်နိုင်ငံတော်တိုင်းမှာပို့ဖို့နော်အဲအဲ့ဒါသွားဖို့အတွက်ကျွန်တော်တို့ဟိုပြီးစဉ်ကိုအဲ့လိုစီစဉ်ထား
ရမြန်မာတမရယုံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထေပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်နားဆင်ရမှာပါဒါပြင်ငင်းငင်းလုပ်ငန်းစဉ်မှာလက်နက်ကင်အဖွဲ့အားလုံးပါဝင်ဖို့အရေးကြီးတယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကပြောလိုက်တဲ့အကြောင်းတက္ကသိုလ်ဆင်ခါနာတွေမှာတော့မြန်မာတခွင့်အစီအစဉ်နဲ့စနေညတိုက်ရိုက်လေလိုက်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းနဲ့မတိုင်ခင်မှာအရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်လေကြောင်းတပ်တွေနဲ့တူရကီအမြောက်တပ်တွေပူးပေါင်းတိုက်ခိုက်တာကြောင့်ဆီးရီးယားနိုင်ငံမြောက်ပိုင်းက IS အစွန်ရောက်စစ်တေကြ104ယောက်ကိုတုတ်တင်လိုက်နိုင်တယ်လို့တူရကီအစိုးရပိုင်းသတင်းအေဂျင်စီကပြောပါရယ်တူရကီနယ်စပ်ကီလစ်ဒေတာထဲကို IS တို့ထိန်းချုပ်ထားတဲ့နယ်မြေထဲကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လူ9ဦးဒဏ်ရာရသွားခဲ့ပြီးနိုင်ပိုင်းအကြားတောက်ကြာနေအနောက်ပိုင်းမှာပဲလက်တုံပြန်တဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တာလို့အနာဒိုလူသတင်းဌာနကဒီကနေ့မှပြောပါရယ် IS တို့ရဲ့ဌာနချုပ်အဖြစ်အသုံးပြုနေတဲ့အဆောက်အအုံ9လုံးကိုလည်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကဖျက်ဆီးနိုင်ခဲ့တယ်လို့တူရကီသတင်းဌာနကဆိုပါရယ်ဆီးရီးယားဘက်ကနေနယ်စပ်ဖျက်ချော်ပစ်ခတ်လိုက်တဲ့ဒုံးကျည်တွေကြောင့်ဒီနေ့အတွင်းတူရကီနိုင်ငံကလစ်အရတ်ထဲကလူ23ဦးသေဆုံးခဲ့ရတယ်လို့လူအတော်များများလဲဒဏ်ရာရသွားခဲ့တာပါ IS2 ရဲ့တိုက်ခိုက်မှုတွေကိုတူရကီဘက်ကပုံကျဲတိုက်ခိုက်ပြီးတော့ထုံးစံအတိုင်းလက်တော့ပြန်လေးရှိပါတယ်ဒီလအစောပိုင်းအလားတူစစ်စင်ရေးတစ်ခုမှာလဲသတင်းပတ်တွေနဲ့ချီဒုံးကျည်တွေနဲ့တိုက်ခိုက်ပြီးတဲ့နောက်တူရကီတို့ရဲ့ပုံကျဲတိုက်ခိုက်မှုအတွင်း IS အကြမ်းဖက်သမား55ဦးသေဆုံးခဲ့ပါသေးတယ်ဆီးရီးယားနိုင်ငံအလက်ပိုဒေသတွင် IS2 ကတောက်ကြာနေညတညလုံးနဲ့စနေနေ့အထိဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာတပုံတပ်တွေရဲ့ပင်မထောက်ပံ့ရေးလမ်းကြောင်းပြတ်တောက်သွားပါတယ်ကြာရာပရင်းနေညကစတင်ခဲ့တဲ့စစ်စင်ရေးဟာနှစ်နှစ်အတွင်းအလက်ပိုမျိုးကနေ IS2 ရဲ့အပြင်းထန်ဆုံးအကျယ်ပြန့်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်
တောက်ကြနေကအီရတ်နိုင်ငံမြို့တော်ဘဂဒတ်မှာထောင်ပေါင်းများစွာသောအစိုးရဆန့်ကျင်ဆန္ဒပြသူတွေဟာပန်းတွေတန်လွင်ကတ်တွေကိုကင်ဆောင်ပြီးချီတက်ဆန္ဒပြပြီးခဲ့တဲ့နောက်တဟီဟီရင်ပြင်မှာလာရောက်ပေါင်းစုံတောင်းဆုံပေါင်းစုံပြီးနိုင်ငံရေးအပြောင်းအလဲတစ်ခုဖြစ်ဖို့တောင်းဆိုခဲ့ကြပါတယ်။တောက်ကြနေကဘဂဒတ်မြို့မှာ40ဒီဂရီကျောင်းပူပြင်းနေတဲ့ရာသီဥတုရဲ့အောက်မှာအီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကရင်ပြင်ရှိရာကိုသွားတဲ့လမ်းတွေပေါ်မှာကွန်ကရစ်တုံးတွေတန်ဆူးကြိုးတွေနဲ့ပိတ်ဆို့ပြီးတားဆီးခဲ့ကြပါတယ်။ဆန္ဒပြသူတွေရင်ပြင်ရဲ့အပအဝစီကိုသွားနိုင်မို့လုံခြုံရေးတားဆီးတွေချထားတဲ့အဝန်ပိုင်းအတွက်မှာဘတ်စကားငယ်တွေနဲ့ခောက်ခောက်ခါခါပို့ဆောင်ပေးခဲ့ကြပါတယ်။တိတ်မကြခင်မှာပဲဒန်ရသွားတဲ့ဆန္ဒပြသူတွေကိုတိတ်ဆောင်လာတဲ့လူနာတင်ကားတွေထွက်လာတာကိုတွေ့ရပါတယ်။အဲဒီနောက်ညနေပိုင်းမှာတော့မျက်ရည်ရိုးပုံအုံပြူရကထွက်လာတဲ့တန်းငွေတွေကိုတဟီဟီရင်ဝင်ရင်မြင်တွေကထွက်လာတာတွေ့ရပါတယ်ဆနပြသူတွေကလုံခြုံရေးအဖွဲ့တွေကိုရင်ဆိုင်ကြော်ဖြတ်ခဲ့ပြီးတဲ့နောက်လေထဲကိုတနက်ပြစ်ဖောက်တန်နေတဲ့ကြားခဲ့ရပါတယ်အဲဒီနောက်လူအုပ်ကြီးကရင်မြင်တွေကနေအစိုးရယုံနေနဲ့နိုင်ငံတကာတာဝန်တွေတည်ရှိတဲ့နိုင်ငံတကာဇုံနဲ့ဆက်သွယ်ထားတဲ့သရအောင်မှာပိတ်ဆို့ထားတဲ့ကွန်ကရစ်အကာရံတွေကိုဖယ်ရှားဖို့ကြိုးစားခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကလည်းအလားတူဆန္ဒပြပွဲဖြစ်ရာကနေဆန္ဒပြသူတွေဟာနိုင်ငံတကာဇုံထဲကိုအတင်းကျပ်ဝင်လာပြီးဝန်ကြီးချုပ်ရဲ့ရုံးခန်းထဲကိုဝင်ရောက်ဆန္ဒပြခဲ့ပြီးတဲ့နောက်လူ၄ဦးသေဆုံးခဲ့တဲ့အထိကရုံတစ်ခုဖြစ်ပေါ်ခဲ့တာဖြစ်ပါတယ်
အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့တပ်တွေဟာဆီးရီးယားနိုင်ငံတွင် IS အစွန်းရောက်အကြမ်းဖက်သမားတွေအုပ်ချုပ်နေတဲ့ရက်ကွာမြို့မြောက်ဖက်ပိုင်းကိုတိုးပြီးတော့ဝင်ရောက်လာကြပါတယ်။အနီးအနားကနေရာတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ပေးနေတာကြောင့်လေးရက်မြောက်နေမှာတော့ဆီးရီးယားဒီမိုကရက်တစ်တပ် SDF မဟာမိတ်ကတ်နဲ့အာရတ်တိုက်ခိုက်ရေးသမားတွေကရွာဆယ်ရွာထက်မနည်းကိုထိန်းချုပ်လိုက်နိုင်တယ်လို့ပဲ15ကီလိုမီတာအထိရှေ့တိုးတက်နိုင်ခဲ့ကြပါတယ်။စစ်ဆင်ရေးတွေဆက်လက်လုပ်ကိုင်နေတယ်လို့စစ်ဆင်ရေးနှောင့်နှေးနေရတဲ့တခုတည်းသောအချက်က IS တို့ ောင်းထားတဲ့မင်းမြုပ်မိုင်းတွေကြောင့်ဖြစ်တယ်လို့စစ်စင်ရေးကိုဦးဆောင်နေတဲ့အမျိုးသမီးတပ်မှုဂျိုဂျာဂျူဒီကပြောပါတယ်။ကတ်လူမျိုးစုဦးဆောင်တဲ့ SDF တပ်တို့က IS တို့ထိမ်းချုပ်ထားတဲ့နေရာတွေကိုဖက်ပေါင်းစုံကဝိုင်းပြီးဝင်ရောက်ချဉ်ကပ်ဖို့ရည်ရွယ်ထားတယ်လို့ဒေသခံတာဝန်ရှိသူကပြောပါတယ်။နိုင်ငံတကာညွန်မောင်းတပ်တွေနဲ့ဒေသခံတပ်အင်အားတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေအဆင့်မြင့်လိုက်တယ်လို့ပဲ။နေပြင်းစစ်ပွဲတွေမှာ IS တို့ရဲ့အင်အားချိနဲ့တော့အောင်အထိကလုပ်ပေးတာကညွန့်ပေါင်းတပ်ရဲ့လေကြောင်းထိုးစစ်တွေကြောင့်ဖြစ်တယ်လို့ကတ်တာဝန်ရှိသူတယောက်ကပြောပါရယ် IS တို့ကိုတိုက်နေတဲ့တပ်တွေကတားလက်ပြင်းနဲ့လက်နက်ကြီးတွေကိုအသုံးပြုတယ်လို့ IS တို့ဘက်ကလည်းမော်တာတွေနဲ့ပြန်ပြီးပစ်ခတ်ခဲ့တယ်လို့ SDF တပ်တွေနဲ့ရှေ့တန်းစစ်မျက်နှာကိုလိုက်ပါသွားတဲ့ VOA သတင်းထောက်ကပြောပါရယ်
ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုဖြစ်ပွားနေတဲ့အတွက် Rio de Janeiro မြို့မှာကျင်းပဖို့ရှိနေတဲ့အိုလံပစ်အားကစားပွဲတွေကိုရွှေ့ဆိုင်းထားဖို့တိုက်တွန်းတဲ့အိပ်ဖွင့်ပေးစာတစ်စောင်ကိုကျန်းမာရေးကဏ္ဍကျွမ်းကျင်သူ150လောက်ကလက်မှတ်ရေးထိုးပြီးတောင်းဆိုခဲ့ကြပါတယ်။နိုင်ငံပေါင်း20ကျော်ကပြည်သူ့ကျန်းမာရေးဆေးပညာနဲ့သင်ကြားရေးနယ်ပယ်တွေကကျွမ်းကျင်သူတွေပါဝင်တဲ့လက်မှတ်ရေးထိုးသူတွေဟာဒီအိုလံပစ်အားကစားပွဲကိုဖြစ်အောင်ကျင်းပမယ်ဆိုရင်အကျင့်ဝတ်နဲ့မညီသလိုတာဝန်မဲ့ရလည်းရောက်တယ်လို့တောက်ကြနေကပြောခဲ့ကြပါတယ်။လက်မှတ်ရေးထိုးသူတွေထဲမှာအင်ဂျီရောအတွက်သိပ္ပံပညာဆိုင်ရာအကြံပေးဟောင်းတစ်ဦးဖြစ်တဲ့ဒေါက်တာဖီလစ်ရော်ဘင်လည်းပါဝင်ပါတယ်။ဘရာဇီးနိုင်ငံမှာပြန့်နှံ့နေတဲ့ဇီကာဗိုင်းရပ်စ်ပိုးအမျိုးအစားဟာသိပ္ပံပညာနယ်ပယ်မှာတခါမှမကြုံမှုတဲ့ပုံစံမျိုးနဲ့ကျန်းမာရေးကိုထိခိုက်စေနိုင်တာတွေ့ရတယ်လို့အဲဒီအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်။ဒီဗိုင်းရပ်စ်ပိုးဟာမွေးရပါချွေးဝင်းချက်ရှိတဲ့ကလေးတွေမွေးဖွားမှုနဲ့ဆက်စပ်နေပြီးမိုက်ခရိုဖီလီလို့ခေါ်တဲ့ဥကောင်တေအုံနောက်တေတဲ့ကလေးတွေမွေးဖွားလာစေတာဖြစ်ပါတယ်။ကိုဝင်ဆောင်မျိုးသမီးအနေနဲ့ Rio de Janeiro မြို့မှာလုပ်မဲ့ Olympic အားကစားပွဲအပါအဝင်ဇီကာရောဂါပိုးပြန့်နှံ့မှုဖြစ်နေတဲ့ဒေသတွေကိုတွားရောက်တာကိုရှောင်ကျဉ်သင့်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုံနေပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညပတ်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မေလာရဲ့နောက်ဆုံးသတင်းလာနေကိုအမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်းကြာဆုံးသွားတဲ့စစ်တီတော်တွေကိုဂုဏ်ပြုတဲ့အောက်မေ့ဖွဲ့နဲ့ Memorial Day အဖြစ်အမေရိကန်နိုင်ငံမှာအားလိုက်ရက်အဖြစ်သတ်မှတ်ထားပါတယ်။အင်ကိုဘရောမှပြန်ရောက်မလာနိုင်ကြတော့တဲ့သူတွေ၊စစ်ဘုဆုံနဲ့မဟုတ်ပဲစစ်ပြန်ကြီးတွေအဖြစ်ဘရောမှဂုဏ်ပြုခြင်းမခံရတော့တဲ့သူတွေအတွက်ကျွန်တော်တို့အောက်မေ့နေရမယ်နေ့တစ်နေ့ပါလို့အမေရိကန်သမ္မတ Barack Obama ကအပတ်စဉ်စနေနေ့မိန့်ခွန်းမှာပြောဆိုသွားပါတယ်။အောက်မေ့ဖွဲ့နဲ့ဆိုတာကလည်းစစ်ပွဲမှာတရေကောင်းဆန်စွာကြာဆုံးသွားတဲ့စစ်တီတော်တွေရဲ့တမိုင်းဝင်လှုပ်ရတိုင်းအတွက်ကူပိတ်မှန်တွေမဆောက်လုံနိုင်တာကိုနားလည်လက်ခံထားကြတဲ့တာမန်ပြည်သူတွေစီကလာတဲ့အကြံဉာဏ်ဖြစ်ပြီးသူတို့ကိုမြုံနှံထားတဲ့နေရာတွေကိုတစားဆင်မေ့ဖို့နှစ်တစ်နှစ်ရဲ့နေ့တစ်နေ့တတ်မှတ်ပြီးဆက်ပြီးတော့အောင်းမဲ့တရားအောင်လုပ်နိုင်ပါတယ်လို့ဩဘာမားကပြောပါတယ်။စစ်တီတော်အမျိုးသားအမျိုးသမီးစစ်တီတော်တွေကိုဦးဆောင်ရတာထက်လေးနက်တဲ့တာဝန်ဝတ်တရားဆိုတာမရှိသလိုပဲတိတ်ကိုလိုအပ်လွန်မှသာသူတို့ကိုဘေးအန္တရာယ်ရှိရာစီပို့ပေးရတာပါလို့လည်းမစ္စတာဩဘာမားကပြောပါတယ်။ကြဆုံသွားတဲ့စစ်တီတော်မိသားစုတွေရဲ့နာကျင်ခံစားမှုဝေဒနာတွေကိုဝေမျှခံစားဖို့နဲ့ဂုဏ်ယူစရာအမေရိကန်အလံအောက်ပေးဆက်ခဲ့ကြရတဲ့ကြဆုံစစ်တီတွေအတွက်ပီတိပွားဖို့မစ္စတာအိုဘားမားနဲ့သူစနီမီရှဲလ်အိုဘားမားတို့ဟာကြဆုံစစ်တီတော်မိသားစုဝင်တွေနဲ့အတူခဏတာငြိမ်သက်စွာနေခဲ့ကြတယ်လို့လည်းပြောပါရယ်။နိုင်ငံစစ်ပြန်တွေအတွက်အောက်မေ့ပွဲအခမ်းအနားနေ့မှာခဏတာဆုတောင်းမေတ္တာပို့ဝေဖို့နဲ့လူထုအနေနဲ့ကျေးဇူးတင်စကားပြောကြဖို့ကိုလည်းအမေရိကန်ပြည်သူတွေကိုမစ္စတာအိုဘားမားကတိုက်တွန်းသွားပါရယ်။ကြဆုံစစ်တီတော်ရဲ့အုပ်ဂူတွေမှာပန်းတွေချဖို့ပြပရောက်တပ်သားတွေကိုလက်ဆောင်တွေပေးပို့ဖို့အပြင်ပြည်ရင်းပြပမှာလှလှလလတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်ပြန်တွေကိုအလုတ်ခဏပေးဖို့ကိုလည်းမစ္စတာအိုဘားမားကအကြံပြုသွားပါတယ်။ကြဆုံသွားတဲ့တရေကောင်တွေကိုကျွန်တော်တို့ပေးရမယ့်ကြွေးတွေဘလို့မှပြန်ပေးဆက်လို့ရမှာမဟုတ်ဘူးလို့လည်းမစ္စတာအိုဘားမားကပြောသွားပါတယ်။
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တေချာနေဖြစ်တဲ့ Donald Trump ဟာ San Diego မြို့ Convention Center မှာသူ့ကိုထောက်ခံသူတွေကိုမိန့်ခွန်းပြောနေတဲ့အချိန်မှာခမ်းမပြင်ပတ်မှာစာညံဆန္ဒပြသူ1000လောက်ကခြိတက်ပြီးကြွေးကြော်သံတွေဟစ်အော်ပြီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာ American နဲ့ Mexico နိုင်ငံအလံတွေကိုဝှေ့ယမ်းပြီးရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်ရင်ဆိုင်ခဲ့ကြတာဖြစ်ပါတယ်။ဒီ San Diego မြို့ဟာ Mexico နယ်စပ်ကနေ24 km လောက်ပဲကွာဝေးပြီးမြို့နေလူဦးရေ3ဘုံတဘုံလောက်ဟာ Latinoနွေပွားတွေဖြစ်ပါတယ်ရဲတပ်ဖွဲ့ဝင်တွေကဆနပြသူတွေနဲ့ရဲအရာရှိတွေကိုပိုင်းခြားထားတဲ့အတားအဆီးပေါ်ကြော်တက်လာတဲ့လူတဦးပါဝင်လူသုံးဦးကိုဖမ်းဆီးခဲ့တယ်လို့ပြောပါတယ်အဲ့ဒီလူကိုဖမ်းဆီးလိုက်တဲ့နောက်ဆနပြသူတွေဟာရဲတပ်ဖွဲ့ဝင်တွေကိုရင်းနဲ့ပတ်တာပလတ်စတစ်ပလင်းအလွတ်တွေနဲ့ပစ်ပေါက်တာတွေပြုလုပ်ခဲ့ကြပါတယ်ဒေါ်နယ်ထရမ့်ဟာကယ်လီဖိုးနီးယားပြည်နယ်အလဲပိုင်းကဖရန်စ်နိုမြို့မှာသူ့ကိုထောက်ခံသူတွေမိန့်ခွန်းပြောကြရမှာ ဒေသခံတွေရေအခက်ခဲကြုံနေရတာကိုသူဖြေရှင်းနိုင်တယ်ဆိုပြီးမိုးခေါင်နာဟာတကယ်တော့မရှိဘူးလို့ပြောခဲ့တဲ့နောက်တောက်ကြတဲ့စောပိုင်းကလည်းအလားတူဆန္ဒပြမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်3လမှလောက်အရွယ်ရှိတဲ့ငါးတမျိုးကိုကာကွယ်ဖို့အတွက်ပင်လယ်ထဲကိုရေလွှတ်ပေးနိုင်မှုအတွက်ပြည်내အရာရှိတွေဟာအလဲပိုင်းတောင်ကြားဒေသကလယ်သမားတွေကိုရေမလွှတ်ပေးဘဲထားခဲ့တာကြောင့်ရေရှားပမှုဖြစ်ရတာဖြစ်တယ်လို့ဒေါ်နယ်ထရမ့်ကဆွဆွဲပြီးပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဥရောပထဲမှာတက်စင်မဲ့ဒုံးကြီးကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တို့ကိုဆန့်ကျင်ဖို့ဆိုရင်ရုရှားနိုင်ငံအနေနဲ့လက်တုံ့ပြန်တာကလွဲရင်လွေရွေးချယ်စရာလမ်းရှိမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်။ရူမေးနီးယားနဲ့ပိုလန်နိုင်ငံကိုအမေရိကန်ကဒုံးကြီးကာကွယ်ရေးစနစ်တွေပေးပို့ပြီးတာနဲ့သူ့အနေနဲ့တုံ့ပြန်မှာဖြစ်တဲ့အကြောင်းဂရိစ်နိုင်ငံအေသင်မြို့ကိုရောက်နေတဲ့ပူတင်ကသူ့မိန့်ခွန်းအတွင်းထည့်သွင်းပြောဆိုသွားပါတယ်။ရူမေးနီးယားနိုင်ငံထက်ကလူတွေကကြားကမြေစာပင်ဖြစ်ရမယ့်အကြောင်းမနေ့ရောကတော့သိခဲ့ကြမှာမဟုတ်သလိုရုရှားရဲ့လုံခြုံရေးကိုတေချာဖို့တချို့ကိစ္စကိုလောက်ကိုလောရတော့မှာဖြစ်တဲ့အကြောင်းပိုလန်နိုင်ငံလည်းဒီလိုအလားတူအဖြစ်မျိုးဖြစ်လိမ့်မယ်လို့ဂရိစ်ဘူညင်ချုပ်အလက်ဆီစီပရက်စ်နဲ့တွေ့ဆုံပြီးမှမစ္စတာပူတင်ကပြောသွားပါတယ်။အမေရိကန်ရဲ့ဒုံးကြီးကာကွယ်ရေးစနစ်ကရုရှားနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်တဲ့လောက်ရအဖြစ်ပြောဆိုနေတဲ့ပူတင်ဟာဒုံးကြီးကာကွယ်ရေးစနစ်ကိုဘလို့လက်တုံ့ပြန်လှုပ်ဆောင်သွားမလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ပြောမသွားပါဘူး။ဒါဟာရုရှားအနေနဲ့ပထမအခြေလမ်းစသူမဟုတ်ပဲအမေရိကန်ရဲ့လောက်ရကိုတုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။ဒုံးကြီးကာကွယ်ရေးစနစ်နဲ့ပတ်သက်လို့ပူတင်ရဲ့မှတ်ချက်ပေးပြောဆိုမှုတွေကိုအမေရိကန်တို့ဘက်ကတော့ဘလို့မှမတုံ့ပြန်နေပါဘူး။ရူမေးနီးယားနိုင်ငံဒီဗက်စလူဒုံးကြီးစခန်းကဒီလအစောပိုင်းကပဲစတင်လက်ပတ်ခဲ့တာဖြစ်ပါတယ်။ဒုံးကြီးကာကွယ်ရေးစနစ်ဟာကာကွယ်ရေးလုပ်ငန်းတက်တဲ့အတွက်သာဖြစ်တယ်လို့အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ် NATO အဖွဲ့တို့ကအကြိမ်ကြိမ်ပြောဆိုနေတာဖြစ်ပါတယ်။ software ကိုခလုတ်ပြောင်းလိုက်ရုံနဲ့ဒုံးကြီးတွေဟာကာကွယ်ရေးစနစ်ကနေတိုက်ခိုက်ရေးလက်နက်တွေအဖြစ်အလွယ်ကလေးပြောင်းသွားနိုင်တယ်လို့ပူတင်ကပြောပါတယ်။
ကိုလံဘီယာနိုင်ငံလူသူအရောက်ပေါက်နေသလိုတည်ငြိမ်မှုတိတ်မရှိတဲ့ဒေသကပျောက်ကြားတပ်တွေရဲ့တစားကံဖြစ်ဖမ်းဆီးထိန်းခံထားရတဲ့တရင်နောက်၃ရက်ကိုကိုလံဘီယာသဘုံတွေကမနေ့တောက်ကြနေ့ကပြန်လွှတ်ပေးလိုက်ပါတယ်။ကိုလံဘီယာနိုင်ငံအရှေ့မြောက်ပိုင်းကကာတာတူဘိုမှာကိုလံဘီယာနိုင်ငံဘွားစပိန်လူမျိုးတရင်တော့ဆလော့ဟာနာရက်စ်မိုရာကိုအမျိုးသားလူမျိုးရေးတပ်သားမဟုတ် ELN ကပြီးခဲ့တဲ့စနေနေ့ကဖမ်းဆီးခဲ့တာပါ။ဗင်နီဇွဲလားနိုင်ငံကိုကိုကင်းနေမှောင်ခိုတင်ပို့ရလမ်းကြောင်းဖြစ်လူသိများတဲ့ဒေသတွေကိုကိုကင်းထုတ်လို့ရမှာအသုံးပြုတဲ့ကိုကာဘင်နေစိုက်တဲ့တောင်သူတွေအကြောင်းဆလော့ကသတင်းရေးသားနေသူဖြစ်ပါတယ်။ဖမ်းဆီးသွားသူတွေကသူ့ကိုကောင်းမွန်ဆက်ဆံတယ်လို့မကြာခဏလည်းနေရာပြောင်းပေးတယ်လို့သူကပြောခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရှိလာမှာတော့ရောက်မယ်ပြပခီးစဉ်အကြောင်းကိုပြောပြခြင်းပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှိလာမှာထိုင်းနိုင်ငံကိုတော့ရောက်မှာဖြစ်တယ်လို့သိရပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းနိုင်ငံအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံကခေါင်းဆောင်တွေထိုင်းနိုင်ငံကိုလာမယ့်ဇွန်လ23ရက်နေ့မှာလာရောက်မယ့်အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လည်းရဲ့ခီးစဉ်အတွင်းထိုင်းအရာရှိတွေကိုအတိအပြုပြောကြားခဲ့တာကိုထိုင်းနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါဗျ။အဲဒီလိုသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့နိုင်ငံတော်တမရာယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကို VOA ကဆက်သွယ်မေးမြန်းတဲ့အခါနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထိုင်းနိုင်ငံကိုတွားရောက်မယ်ဆိုတဲ့သတင်းကိုသူကအတိအပြုပြောဆိုပါဗျ။နိုင
်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွားပါဟုတ်ပြည်ပြည်ရဲ့အခီးဟိုထိုင်းနိုင်ငံကိုနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်နော်အဲအဲ့ဒါသွားဖို့အတွက်ကျွန်တော်တို့ဟိုစီစဉ်ကိုအဲ့လိုစီစဉ်ထားရဆိုတော့မှန်တယ်ဆက်ဆက်တော့ဟုတ်စီစဉ်အတွက်ဘာဆွေးနွေးမလဲဘာညာလေးအဲ့ဒါတော့အာဂျင်တိုင်းကျွန်တော်ပြောလို့မရသေးဘူ
းဒါဟာဒေါ်ဆန်းစုကြည်ရဲ့ဒုတိယအကြိမ်မြောက်ထိုင်းနိုင်ငံခီးစဉ်ဖြစ်ပါတယ်ဒေါ်ဆန်းစုကြည်ဟာထိုင်းနိုင်ငံကို2012ခုနှစ်ဇွန်လဇန်ပိုင်းက World Economic Forumကမ္ဘာစီးပွားရေးညီလာခံတက်ဖို့အတွက်တွားခဲ့ပူးပါတယ်အဲ့ဒီခီးစဉ်ဟာဒေါက်တာဆန်းစုကြည်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးနောက်ပိုင်းနှစ်ပေါင်း24နှစ်နီးပါးအတွင်းပထမဆုံးပြပခီးစဉ်ဖြစ်သလိုထိုင်းနိုင်ငံပထမဆုံးခီးစဉ်လည်းဖြစ်ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့အထူးကိုယ်စားလှယ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝစ်နိုင်အခုလအစောပိုင်းကမြန်မာနိုင်ငံကိုလာရောက်ဆင်နွှဲကလည်းဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ဟာထိုင်းဘီရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်မိုင်းကောက်တီရာရဲ့ဖိတ်ကြားချက်နဲ့မေလ25ရက်ကနေ28ရက်နေ့အထိထိုင်းနိုင်ငံကိုချစ်ကြည်ခီးစဉ်အဖြစ်နဲ့တွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ 2000 ကျော်ထိဆက်နေတဲ့အိန္ဒိချင်းထိုင်းနိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်ပြီး2015ခုနှစ်နဲ့2016ခုနှစ်အကြားကကုန်သွယ်မှုပမာဏဟာ အမေရိကန်ဒေါ်လာ 4.5 ဘီလီယံရှိခဲ့တယ်လို့မြန်မာစီးပွားကူတန်းဝန်ကြီးဌာနကထုတ်ပြန်တဲ့စည်းရုံးထဲမှာဖော်ပြထားပါတယ်။2016ခုနှစ်မတ်လအထိထိုင်းနိုင်ငံကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာအမေရိကန်ဒေါ်လာ 10.5 ဘီလီယံရှိတယ်လို့ဆိုပါတယ်ခင်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထိုင်းနိုင်ငံသွားရောက်မဲ့အကြောင်းကိုတော့ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ညဉ့်ညာရေးဆွေးနွေးပွဲသတင်းဘက်ကိုအလှည့်ပေးကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်မဲ့ဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးကအဓိကအရေးကြီးဆုံးလှုပ်ဆောင်မဲ့အချက်ဖြစ်တယ်လို့အပြစ်ရက်လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုလိုက်ပါတယ်။ဒါပြင်တပ်မတော်ရဲ့ငြိမ်းချမ်းရေးအပေါ်သဘောထားနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအစိုးရနဲ့ပူးပေါင်းပါဝင်မှုကလည်းအရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထောက်ပြကြပါတယ်။လက်ရှိစည်းရေးတင်းမာနေတဲ့တိုင်းရင်းသားဒေသတွေကဒေသခံပြည်သူတွေကလည်းငြိမ်းချမ်းရေးနဲ့အပြစ်ရက်ကြဖို့အရေးဒီကနေ့ငြိမ်းချမ်းစွာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကအပြည့်စုံကိုတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ပါတယ်တနိုင်ငံလုံးအပြည့်ခတ်ရက်စဲရေးနဲ့တတိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတည်လက်ထက်အဓိကဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းဖြစ်တဲ့ဆိုတာကိုနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကပြည်သူကိုဂတိပေးပြောဆိုခဲ့ပြီးဖြစ်ပါတယ်အခုချိန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တိုင်းရင်းသားအလုံးခွင့်ရေးတန်းသူရရှိရေး27ရာစုပေးလုံးညီလာခံခေါ်ယူနိုင်မှုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေစတင်ဖော်ဆောင်နေပြီဖြစ်ပါတယ်27ရာစုပင်လုံးညီလာခံမှာပါဝင်သည့်ပါဝင်ထိုက်သူတွေပါဝင်နိုင်ရင်းနဲ့ငြိမ်းချမ်းရေးညီလာခံခေါ်ယူနိုင်ရင်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုဖွဲ့စည်းနိုင်မှုတက်မတော်လွှတ်တော်အစိုးရအစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအစုအဖွဲ့နိုင်ငံရေးပါတီအစုအဖွဲ့စသဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဦးဆောင်ပြီးနေပြည်တော်မှာဆွေးနွေးခဲ့ကြတာပါတစ်ချိန်တည်းမှာပဲမကြခင်လပိုင်းအတွင်းမှာပဲဖော်ဆောင်မယ်လို့ပြောဆိုထားတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာအပြစ်ရလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ပါဝင်နိုင်ရင်းနဲ့ပတ်သက်ပြီးအစိုးရအသစ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဘက်ကတိကျရှင်းလင်းတဲ့ဆွေးနွေးမှုမျိုးမရှိသေးဘူးလို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကပြောပါတယ်တိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတစ်လျှောက်လုံးကင်ဆယ်ထားတဲ့မူဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့အားလုံးပါဝင်နိုင်ရေးကသာအဓိကအရေးကြီးဆုံးဖြစ်တယ်လို့ UNFC ရဲ့တွဲဘက်အတွင်းရေးမှူးဦးထွန်းစောကထောက်ပြပါတယ
်ဒေါက်ဆန်းစုကြည်တို့ဘက်ကပြင်ဆင်တာကျွန်တော်နားလည်သလောက်က NCA တနိုင်ငံလုံးပြည်ခရီးစီသဘောတူစာချုပ်ပေါ်မှာအခြေခံပြီးတော့မှဖြစ်လာတာလေဆိုတော့ NCA မှာနေပြီးတော့အားလုံးပါဝင်မှုမရှိတဲ့ခါကျတော့အဲ့ဒီအောက်ကနေသူတို့ကျန်နေတဲ့ဖွဲ့တွေကိုဘယ်လိုဖော်ဆောင်မလဲပေါ့နော်အဓိကတော့သူတို့က16ဖွဲ့ကိုပဲတိမှတ်ပြုထားတဲ့အတွက်16ဖွဲ့ပေါ်မှာပဲမူတည်ပြီးတော့သူတို့ဖွဲ့ထားတာပေါ့လေကျွန်တော်တို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့စီစုစုပေါင်း21ဖွဲ့ရှိတယ်ပေါ့နော်21ဖွဲ့မပါဘဲနဲ့ကျွန်တော်တို့က16ပေါ်မှာပဲမူတည်ပြီးတော့ဆက်လုပ်မလားဒါတွေကကျွန်တော်တို့မရှိဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကျန်နေတဲ့အဖွဲ့ကြီးတွေအနေနဲ့ UNFC မှာကျန်နေတဲ့အဖွဲ့ကြီးတွေအားလုံးကဒီပေါ်မှာပါဝင်ခွင့်ရမယ်မရဘူးဆိုတာလေကျွန်တော်တို့မရှင်းလင်းဘူးပေါ့ဟုတ်ကျွန်တော်တို့မြင်တာကတော့အားလုံးပါဝင်မှုမရှိဘဲနဲ့တော့27ရာစုပဲခေါ်ပြီးတော့ညင်းကြဲညီလာခံပဲခေါ်ပေါ့နော်အဲဒါကတော့အနှစ်သာရတော့ပြည့်ဝမှာမဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်အားလုံးပါဝင်မှုရှိမှပဲကျွန်တော်တို့အတိုင်းပြည်ရဲ့ဒီစစ်မှန်တဲ့ပြည်တွင်းညင်းကြဲရေးကိုဖော်ဆောင်နိုင်မယ်လို့မြင်ပါတယ
်အရင်အစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်မချုပ်ဆိုထားပေမဲ့လို့အခုပြည်သူကရွေးချယ်လိုက်တဲ့ NLD အစိုးရနဲ့တော့ညင်းကြဲရေးဆွေးနွေးဖို့အသင့်ရှိတယ်လို့ညင်းကြဲရေးလုပ်ငန်းစဉ်တွေမှာလည်းပူးပေါင်းပါဝင်မှုပြင်ဆင်ထားပါတယ်လို့ TLL တအောင်းလွတ်မြောက်ရေးလက်နက်ကိုင်တပ်ဖွဲ့ကပြောပါတယ်ဒါပေမဲ့လည်းဒီကနေ့မနေ့အထိအစိုးရတပ်နဲ့တအောင်းလက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်နေပြီးစစ်ရေးတက်မှမှုတွေဖြစ်နေစေဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဖြစ်စဉ်မှာတပ်မတော်ရဲ့ငြိမ်းချမ်းရေးအပေါ်သဘောထားနဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်လိုမှုနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လို့တယ်လို့ TLL ရဲ့သတင်းပြန်ကြားတာဝန်ခံဘုံမှုမိုင်းအကျော်ကခုလိုပြောပါတယ
်ခုပဲတက်တန်းလဲကျွန်တော်ကြည့်တာဒီအစိုးရနဲ့တပ်မတော်ဘက်ကပူးပေါင်းပါဝင်မှုကနည်းတယ်ပေါ့နော်သူရတပ်ဖက်တပ်ဘက်ကတော့အလိုက်မှထူးဆစ်စင်တယ်အခုလဲဒီတိုင်းပဲအစိုးရတိလက်ထက်မှညီညာကြီးလုပ်ငန်းစဉ်တွေပေါ်ဆောင်နေတယ်သူစီကမရဘူးတော့ရှောက်ဒရီဖြစ်ချမ်းမြောက်နဲ့ဒီချင်းပြင်းနေမှာလဲတိုက်ပွဲတွေဆက်တဲ့တော့ဖြစ်နေတယ်အဲ့လိုမျိုးကြည့်လို့ရှင်တော့ဒီတမတော်နဲ့ဒီညီချင်းပေါ်ဆောင်မှုအခန်းကဏ္ဍကပူးပေါင်းပါပါဝင်မှုအားနည်းလို့တော့မြင်တယ်ပေါ့နော်တတိယတမတော်ကတကယ်တကယ်ဒီညီချင်းလုပ်ငန်းစဉ်မှာဘလော့တီထက်ဝင်ပါဝင်မလဲဆိုတော့အဲ့ဟာလည်းအကြီးကြီးတယ်
အခုချိန်ထိကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့ဒေသခံတွေထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးရပြီးအိုးအိမ်တွေလည်းမီးရှို့ဖျက်ဆီးခံရတဲ့အတွက်ဒီကနေ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဘက်မှာတော့ဒေသခံပြည်သူတွေနိုင်ငံရေးပါတီတွေရဟန်းတံခါးတော်တွေနဲ့အရက်ဖက်အဖွဲ့ကြီးတွေပူးပေါင်းပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုစစ်ဘေးဒဏ်တင်ဒေသခံတွေကအထူးလိုလားနေကြပါတယ်လို့ဆန္ဒထုတ်ဖော်ပွဲဦးဆောင်သူတဦးဖြစ်တဲ့ဦးဆိုင်ဝင်းမြင့်ကအခုလိုပြောပါတယ
်ငြိမ်းချမ်းရေးတော့တိကပါပဲနောက်ဒုတိယချက်အနေနဲ့ကဘယ်မိတိလက်မှတ်ကဲဖွဲ့စည်းမဆိုကျွန်တော်တို့ပြည်သူလူထုကိုနှိမ့်ဆက်တယ်ငင်းပန်းတယ်မီးရှို့တယ်တပ်ဖြတ်တယ်အဲ့ဒီလုပ်ရတဲ့ကျွန်တော်ဆန့်ကျင်တာပါဒါကျွန်တော်တပြည်လုံးပေါ့နော်ဒီရခိုင်မှာဖြစ်တာတော့ဒီဆန့်ကျင်တဲ့အဖြစ်မှာဖြစ်တာတွေပေါ့ငင်းချစွာနဲ့ကျွန်တော်အတူတကွနေထိုင်ရမှုကိုပဲအတိကထားပြီးတော့ငင်းချင်းဖော်ဆောင်စီခြင်းပါတယ်လို့
အခုချိန်ထိကတော့27ရာစုပင်လုံးညီလာခံခေါ်ယူနိုင်ရေးငင်းချင်းညီလာခံခေါ်ယူနိုင်ရေးပြည်ထောင်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုဖွဲ့စည်းနိုင်မှုမှာတော့နိုင်ငံရေးပါတီတွေအပေါ်မှာလွှတ်တော်တွင်ပါဝင်ပါဆိုတဲ့မူကန့်သက်ချက်ညီလာခံမှာရက်ဖက်အဖွဲ့ကြီး CSO တွေပါဝင်ခွင့်မပေးတဲ့အပေါ်မှာမေးခွန်းထုတ်မှုတွေနဲ့ဝေဖန်မှုတွေရှိနေပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ VOA ကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့စနေပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတစ်ခွင့်အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံခြုံရေးမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံငယ်အင်ကြီးတော့သူက
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolution.
Yeah, nice. I know. Then, then, pull up, cut, cut. I'm going to change my name. I'm going to change. I'm going to win, 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 win. I'm going to change. I'm going to be some more young. I'm going to be some more young.
ညီမနဲ့နိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်လက်အတန်းလွှင့်ပေးနေပါတယ်အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရမှာပါကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုတင်းရှောင်ရင်းစစ်ဘေးဒုက္ခရင်ဆိုင်နေရတဲ့ကလေးငယ်တွေရဲ့ခံစားချက်နဲ့ကိုယ်တိုင်ဖန်တီးထားတဲ့ပကြီးပြပွဲကိုရန်ကုန်မြို့မှာနေရာခွဲပြီးတော့ပြသနေပါတယ်မြန်မာတခွင်အစီအစဉ်မှာ VOA သတင်းတောက်မတ်တင်ကြီးလင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကလေးတွေနဲ့ဖန်တီးမှုအမှုပညာကိုပေါင်းစပ်လိုက်ရင်အားကောင်းတဲ့အမှုပညာလက်ရာတွေရရှိလာတတ်တယ်လို့ယုံကြည်နေသူတူကတော့တရုတ်ပြည်ဖွာချိန်ဖို့သူပကြီးဆီယမကောဆန်ပဲဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မှာ10နှစ်ကျော်လောက်နေထိုင်ရင်တိုက်ပွဲတွေကြောင့်တိမ်းရှောင်နေရတဲ့ကလေးငယ်တွေကိုပကြီးပညာသင်ပေးဖို့စိတ်ကူးရလာခဲ့သူလည်းဖြစ်ပါတယ်
။ So I've been making art with children in the China Myanmar border.For over 10 years with my artist friend.
ကျမအနေနဲ့တခြားပကြီးဆရာတငယ်ချင်းတွေနဲ့အတူမြမတရုတ်နယ်စပ်ချားမှာကလေးတွေကိုပကြီးသင်ပေးနေတာ10နှစ်ကျော်လောက်ရှိနေပါပြီ။ကျမတို့ကကလေးတွေကိုရောအမှုပညာတွေကိုပါချစ်တယ်။ကလေးတွေနဲ့အမှုပညာထိတွေ့တဲ့အခါအားကောင်းတဲ့ဖန်တီးမှုတွေဖြစ်လာတယ်ဆိုတာကိုယုံကြည်ပါတယ်။2017တုန်းကတိုက်ပွဲတွေပြင်းဖြစ်တဲ့အခါကျမအနေနဲ့နေဆက်ကိုဖျက်လာပြီးစစ်ဘေးရှောင်စခန်းကကလေးတွေကိုပါပကြီးသင်ပေးဖို့စိတ်အားထက်သန်လာပါတယ်။ကျမကိုယ်တိုင်ကလည်းတရုတ်ပြည်ဘက်မှာမွေးတဲ့ကချင်လူမျိုးတယောက်ဖြစ်နေတာကလည်းအကြောင်းရင်းတွေကတခုပါပဲ
2011ခုနှစ်ကတည်းကကချင်လွတ်လပ်ရေးတပ်ဖွဲ့နဲ့မြမတပ်မတော်ကြားတကြောပြန်တိုက်ပွဲတွေကြောင့်ပြည်သူတွေဟာမြမတရုတ်နယ်စပ်ကပြည်တွင်းစစ်ဆောင်ဒုက္ခတွေစခန်းတွေမှာခိုးလုံနေကြရတာပါ2014ခုနှစ်အောက်တိုဘာလမှာတော့ကောဆန်ဟာ ARD လူမှုရေးအဖွဲ့ရဲ့အကူအညီနဲ့လိုင်စာကပြည်တွင်းစစ်ဆောင်ဒုက္ခတွေစခန်းတွေမှာရှိတဲ့ကျောင်းသုံးကျောင်းမှာပကြီးသွားရောက်တင်ကြားနိုင်ခဲ့ပါတယ်ပကြီးတင်ကြားခဲ့တဲ့ကာလတလျှောက်ဒေတာရဲ့မလုံခြုံတဲ့အခြေအနေကိုဆရာမကောဆန်ကအခုလိုပြောပြပါဗျ
The situation there is still unstable. So
အပြစ်ခတ်တွေကတောက်လျှောက်ရှိနေတာကြောင့်အခုဒီပြပွဲမှာပြထားတဲ့ပကြီးကားတွေကိုရေးဆွဲနေချိန်တွေမှာတော့စာတင်ကန်းတွေကနေတနက်တန်တွေကြားနေခဲ့ရတာပ
ါဒုက္ခတွေစခန်းတွေမှာရှိတဲ့ကျောင်း၃ကျောင်းကနေပကြီးဝါသနာပါတဲ့ကလေးအယောက်650ကိုရွေးချယ်ပြီး ပကြီကား9000ကျော်ကိုရေးဆွဲနိုင်ခဲ့တဲ့ဒီအမှုပညာစီမံကိန်းလေးဟာဒီနေ့မှာတော့ရန်ကုန်မြို့ကအမှုပညာပြခန်းနှစ်ခန်းမှာအမှုပညာပြပွဲအဖြစ်ခန်းခန်းနာနာကျင်းပနိုင်ခဲ့ပါပြီ။မိမိတို့ရဲ့နေရက်မြေကိုထွက်ပြေးစွန့်ခွာခဲ့ရတဲ့ကလေးငယ်တွေအနေနဲ့သူတို့ရဲ့ခံစားချက်တွေကိုထုတ်ဖော်ပြသဖို့အတွက်အမှုပညာဟာကြားခံတဲ့တရက်ဖြစ်လာပါတယ်။
We all have something to say. We all would like to share something with our family and friends, right? So for these children, they experienced a lot. And
လူတိုင်းမှာပြောစရာတွေရှိနေပါတယ်။လူတိုင်းမှာကိုမိသားစုနဲ့တငယ်ချင်းတွေနဲ့မျှဝေခြင်းနဲ့အကြောင်းအရာတွေရှိပါတယ်။ဒီကလေးငယ်တွေကအခက်အခဲတွေတော်တော်များများရင်ဆိုင်နေရတာပါ။တခါတလေမှာကိုရင်တွေကအကြောင်းအရာတွေကိုထုတ်ဖော်ပြောပြဖို့ခက်ခဲပါတယ်။ဒီကလေးတွေစီမှာပြောစရာအကြောင်းအရာတွေအများကြီးရှိနေတာပါဒါကြောင့်ကျမတို့တွေစကားမပြောဘဲစာတလုံးမှမရေးဘဲအမှုပညာကနေသဆင့်အယောင်တွေကိုအသုံးပြုပြီးအကြောင်းအရာတွေအများကြီးပြောနိုင်ခဲ့ပါတယ်ဒါကြောင့်ဒီစီမံကိန်းဟာသူတို့လေးတွေပထမဦးဆုံးအကြိမ်ရင်ထဲကပြောချင်တာတွေကိုထုတ်ပေါ်ပြောဆိုခွင့်ရခဲ့တာကြောင့်အရေးလဲကြီးတန်ဖိုးလဲကြီးတယ်လို့ထင်ပါတယ
်16လကြာမြင့်ခဲ့တဲ့အမှုပညာစီမံကိန်းလေးကိုအထမြောက်အောင်ကူညီထောက်ပံ့ခဲ့တဲ့အေယာဝရီလူမှုရေးအသင်းအနေနဲ့လည်းစစ်ဘေးရှောင်ဒုက္ခတဲ့ကလေးငယ်တွေကြုံတွေ့ရတဲ့ဒုက္ခတွေကိုအမှုပညာအားနဲ့ကျော်လွှားကြဖို့ရည်ရွယ်ထားတာပါ။အ
ဓိကတော့ဒီကြုံတွေ့နေရတဲ့ဒီလူမှုဒုက္ခနဲ့ခက်ခဲစိတ်ဓာတ်ရတဲ့အနေနဲ့အမှုပညာအဖြစ်ကျော်လွှားနိုင်ဖို့ပေါ့နော်။ဒါကိုကျွန်တော်တို့ပံ့ပိုးပေးလို့ပေါ့။တစ်ဖက်ကတော့လည်းပြန်ပြောမယ်ဆိုရင်တော့တို့ကိုယ်တိုင်ကအခြေအနေပေးမယ်ဆိုရင်အခုဆိုလည်းကျွန်တော်တို့ဒီသူတို့ဆွဲထားတဲ့ပကြီလေးတွေကိုကြည့်ပြီးတော့လည်းမြင်ရတယ်လေ။ချင်းနေပေးမယ်ဆိုသူတို့လည်းတကယ်ကိုဒီထူးချင်ထပ်ပြပြီးတော့မှပဲပါရမီရှင်နေပေါ့နော်။အဲ့ဒါမျိုးဖြစ်နိုင်တယ်ဆိုတာကိုလည်းကျွန်တော်တို့ဒါလေ့သင်ခန်းစာရတာပေါ့နော်။ဒါကိုလည်းကျွန်တော်တို့ဖော်ထုတ်ပေးတာဖြစ်တယ်။ပြီးရင်ခုနပြောလိုမျိုးတကယ်ကိုတိုက်ပြီးမှကြုံတွေ့နေရပြီးတော့ဖြစ်နေတဲ့ခက်ခဲလေးကိုလည်းတိတိတိထိုက်တဲ့လူတွေပေါ့နော်။တိတိထိုက်လေဆိုတာကအခုဖြစ်နေတာကြတော့ဒီကချင်ပြည်နယ်ရှမ်းမြောက်ဆက်တဖြစ်မှာနေဆက်ဒေသမှာဖြစ်နေတယ်ဖြစ်နေတယ်ဆိုပေမဲ့အစာပိုင်းတော့လည်းလူများသတိထားမိတာတွေလည်းရှိတာပေါ့နော်။ဒါပေမဲ့ကြာလာတယ်အခုက9နှစ်လောက်ရှိလာပြီလေ။မေးလျော်လာတာတွေလည်းရှိတယ်။ဆက်သက်ပြီးမှအမျိုးပြန်ရှိတယ်ပေါ့။ဘာပဲပြောတိတိထက်တဲ့လူတွေမမေးသူတို့ကလည်းမမေးမလျော့ဘဲနဲ့ဖြစ်အောင်ပေါ့နော်
။နေမြေမအေးချမ်းတာကြောင့်နေဆက်မှာကလေးတွေကိုပကြီးတင် जा ပေးဖို့အတွက်သွားလာရတဲ့ခရီးကခက်ခဲပါတယ
်။အဲကျွန်တော်တို့ဘယ်လိုပြောမဆိုတော့အဲ့ဒီဒေတာကပြောမဆိုရင်တော့တော်တော်လေးခက်ခဲပါတယ်သွားလာတာပေါ့နော်။ကျွန်တော်တို့ဒီမြကြီးနားဘက်ကနေသွားမယ်ဆိုရင်လည်းလူပြောမလို့နေပြီးအခြေလေးနည်းနည်းအေးချမ်းနေတဲ့ချိန်ဆိုတော့တမျိုးပေါ့နော်တော့လို့ရလာလို့ရရတယ်တခါကျနေပြီးကခုနပြောစစ်ပွဲနဲ့ပဋိပက္ခတ်တွေပြင်းထန်နေတဲ့ချိန်ရှုပ်ထွေးနေတဲ့ချိန်သွားဖို့လာဖို့လည်းမလွယ်ဘူးပေါ့အဲ့ဒါမျိုးကြရတယ်တစ်ဖက်ကခုနပြောလို့ကျွန်တော်တို့ဒီဟိုတရုတ်ဘက်ကနေပြီးတော့တရုတ်ပြည်ဘက်ကနေပြန်လှည့်ပြီးလို့ဝင်ရတဲ့အနေအထားမျိုးတွေတော့ရှိတာပေါ့နော်
အေယာဝရီလူမှုရေးအသင်းနဲ့ပကြီဆီယာမကောဆန်တို့ဟာအခြားစစ်ဘေးရှောင်စခန်းတွေမှာပကြီပညာသင်ပေးဖို့လှူအားပေးပကြီဆရာတွေခေါ်ယူနေပါတယ်။တစ်ဖက်မှာလည်းဒီပကြီပြပွဲရဲ့အရင်အမြစ်ကစစ်ပွဲတွေကနေအခြေခံလာတာကြောင့်စစ်ပွဲတွေရပ်တန့်မှုကိုပွဲကြီးပရိသတ်တဦးကမျှော်လင့်နေပါတယ်
။စစ်ပွဲကြောင့်ဒီလိုမျိုး exhibition တွေဖြစ်လာတာဟုတ်ဖြစ်လာတော့ဒီ exhibition လုပ်တဲ့လူတွေကိုလည်းစီးကျူးပါတယ်။ဒါပေမဲ့ဒီဟာဒီဟိုကောင်းတဲ့အကျိုးတစ်ခုကနေလာတဲ့ consequence မဟုတ်ဘူးလေ။မဟုတ်တော့ကျွန်တော်တို့เนี่ยစဉ်းစားတာဟောငါတို့တိုင်းပြည်မှာဒီပွဲကိုကြီးနေနေဖြစ်လာတဲ့ feeling ပေါ့เนาะအဲ့ဒါငါတို့တိုင်းပြည်မှာနောက်ထပ်ဒီလိုပွဲမျိုးတွေလို့ဖို့အမှုပညာရှင်တွေပြီးတော့ဒီလိုပွဲမျိုးတွေလို့ဖို့အကြောင်းတရားတွေဟာအများကြီးဖြစ်နေတာမြင်ရတယ်ရခိုင်မှာမြင်ရတယ်ချမ်းမှာမြင်ရတယ်အဲ့လိုမျိုးတွေပေါ့เนาะမြင်ရတော့အဲ့ဒါလေးတွေတွေ့ပြီးတော့ဒီပွဲကနေပြီးတော့มาအဲ့လိုနောက်ပွဲတွေကိုဆက်လုံးมาထက်ဒီပွဲကနေနောက်ပွဲတွေမဖြစ်အောင်ရပ်နိုင်တဲ့အကြောင်းတရားတစ်ခုခုကိုများဒီပွဲကပြေးနိုင်မလားဆိုတာလည်းနည်းနည်းစဉ်းစားတော့ပေါ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံမှာထာဝရငြိမ်းချမ်းရေးအတွက်27ရာစုပင်လုံညီလာခံကိုကျင်းပပေးမယ်လို့ပြောဆိုထားတာကြောင့်ပကြီဆီယာမကောဆန်အပါအဝင်အေယာဝရီလူမှုရေးအသင်းကရောပွဲလာကြည့်ကြတဲ့ပြည်သက်တွေကပါမဝေးတော့တဲ့အနာဂတ်မှာစစ်ပွဲတွေခြုံငိမ့်သွားဖို့မျှော်လင့်နေကြပါတယ်The Art of Survival လို့နာမည်ပေးထားတဲ့ကချင်ပြည်နယ်ကစစ်ဘေးရှောင်ကလေးတွေရဲ့ပကြီလက်ရကား150ကျော်ကိုရန်ကုန်မြို့ပန်ဆိုရန်စင်းပကြီပြခန်းနဲ့ဂျာမနီတန်ယုံကဖွင့်လင်းထားတဲ့ Goethe Institute မှာမေလကုန်ထိပြသထားတာလည်းဖြစ်ပါရဲ့ရှင်
။မြန်မာတခွင်အစည်းအဝေးကိုမတ်တိန်ဂီလင်းကပြဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ဒိုက်ရိုက်လီလိုင်းအစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်။လိုင်းလိုမီတာ25 30နဲ့50နဲ့လိုင်းလမီတာ190လို့ကဖန်ယူနားဆင်နိုင်လို့ VO ရဲ့ Facebook ဆောင်မြင်တာကလည်းနားဆင်နိုင်ပါတယ်ခင်ဗျာ
အ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ်မေလ28ရက်ဇနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွင့်ပေးနေပါတယ်။ကျွန်တော်တို့ကဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါရစ်ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့လူတွေအားလုံးနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အထူးသဖြင့်တော့ရန်ကုန်တိုင်းကလူလူပေါ့လေရန်ကုန်တိုင်းကလူလူနဲ့တိုက်ရိုက်သက်ဆိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာကျူးကျော်နေထိုင်သူတွေရဲ့ပြဿနာဘယ်လိုဖြေရှင်းကြမလဲဘာနည်းလမ်းတွေရှိသလဲအဲ့ဒါကိုဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားသူနှုတ်ဦးထဲမှာတဦးကတော့ပထမအကြိမ်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းဖြစ်ပါတယ်နောက်တူကဒီကျူးကျော်နေထိုင်သူတွေရဲ့ရေးကိစ္စတွေမှာကိုယ်တိုင်ပါဝင်ကူညီလှုပ်ဆောင်ပေးနေတဲ့တောင်သူလယ်သမားအကျိုးဆောင်ကွန်ရက်ကကိုဇိုရမ်းဖြစ်ပါတယ်။ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သူတွေလည်းတော်များများရှိပါတယ်။အီးမေးလ်ပို့ပြီးတော့ဆွေးနွေးထားသူတခါကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားသူလည်းတော်များများရှိပါတယ်။ဆိုတော့ဒီအကြောင်းအရာကြီးမားတဲ့အကြောင်းအရာတွေတခုကိုရတဲ့အချိန်အတွင်းမှာအတက်နိုင်ဆုံးပြည့်စုံစွာဆွေးနွေးနိုင်ဖို့အတွက်အားလုံးပဲကျွန်တော်တို့လူရင်းတို့ရှင်ဆွေးနွေးကြပါစို့လို့ကြိုတင်ပြီးတော့ပန်ချမေတ္တာရက်ခံလိုပါတယ်။တိုက်တိုက်ဆန်ဆန်ပါပဲကျွန်တော်တို့ဒီအစီအစဉ်ကျင်းဆွေးနွေးဖို့ကြေညာထားတဲ့ဒီကနေ့တည့်ရက်ထဲမှာပဲဒီအစိုးရပိုင်းမြမအလင်းသတင်းစာရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ဝေတဲ့သတင်းစာတွေကအေဒီတာအဘော်မှာကျူးပြတနာဖြေရှင်းကြရဝဲဆိုပြီးတော့အေဒီတာအဘော်ရေးထားတာတွေ့ရပါတယ်။အဲ့ဒီမှာရေးထားတဲ့ထဲမှာကျွန်တော်တို့ချို့ကောက်ထုတ်ပြီးတော့ပြပြချင်ပါတယ်။လက်နက်ကန်ညီညာရေးအဖွဲ့အစည်းနာမည်ကန်တွေနိုင်ငံရေးပါတီနာမည်ကန်တွေဒူးစရိုက်သမားလူမိုက်တွေစသည်တို့ရှုပ်ထွေးပါဝင်နေတဲ့ကျူးကျော်ပြတနာကိုဖြေရှင်းမဲ့အစီအစဉ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကချပြထားတယ်ဆိုတော့ရေးထားပါတယ်။ဒါဆိုရင်ပြဿနာဟာဘလောက်ကြီးမားတယ်ဆိုတာဒီစာကြောင်းကိုကြည့်အောင်လည်းကျွန်တော်တို့သိနိုင်ပါတယ်။နောက်တစ်ခါရန်ကုန်မြို့သားရဲ့အမြင့်တွယ်နေတဲ့အနာတပွဲဖြစ်နေတဲ့ကျူးကျော်ပြဿနာကိုဖြေရှင်းရရင်းဆိုပြီးတော့လည်းရေးထားတာရှိပါတယ်။ဆိုတော့ဒီပြဿနာကြီးဟာနှိရှိလာများနာတာရှိယောဂါကြီးဖြစ်နေပါတယ်။နောက်တစ်ခါစီးပွားပြီးကျူးကျော်သူတွေမင်းမဲစရိုက်ဆန်ဆန်အုပ်စုဖွဲ့အကြမ်းဖက်မြေခွဲလူသူတွေကိုလည်းဥပဒေနဲ့အညီထိထိရောက်ရေးယူသွားဖို့လိုအပ်မည်ဖြစ်ပါကြောင်းဆိုပြီးတော့အေဒါအဘိုးကိုညီကုန်းချုပ်ထားပါတယ်။ဒီအရီဒါအဘော်ကိုကြည့်ုံနေတယ်မယ်ဒီပြဿနာကြီးကဘလောက်ကြီးမားပြီးတော့ဘလောက်နဲ့ဆိုင်နေဘလောက်ခက်ခဲတယ်ဆိုတာပေါ်လွင်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပြည်နယ်ဆွေးနွေးသူတွေရဲ့သဘောထားကိုကျွန်တော်အင်ဆိုနားထောင်ကြည့်အောင်ပါဒေါက်တာညိုသိန်းခင်ဗျာဒေါက်တာညိုသိန်းကိုယ်တိုင်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဘဝဒုံကလွတ်တော်ကိုယ်စားလှယ်ဖြစ်တော်ထားဆောင်ခဲ့တဲ့အချိန်တုန်းကဒီရန်ကုန်တိုင်းဒေသတွေမှာရှိတဲ့ကျူးကျော်ပြဿနာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရတို့မှလွတ်တော်ကဘာတွေလုပ်ခဲ့မှုပါတယ်ခင်ဗျာ
ကျမတို့ပြီးခဲ့တဲ့ဒီလွတ်တော်သက်တမ်းမှာတော့ကဒီကျူးကျော်ပြဿနာကိုဖြေရှင်းဖို့အတွက်ဒါအစိုးရကလည်းကြိုးစားတယ်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေကလည်းအချိန်ချင်းဖန်ဖန်ကြည့်ရတယ်ပေါ့နော်အဲ့တော့ကျမကတော့ဒီကျူးကျော်ပြဿနာကိုဖြေရှင်းဖို့အတွက်ဒါရန်ကုန်မြို့မှာဟိုနှစ်ရှည်ပေါ့နော်အမားချအင်ယာစီမံကိန်းစောင့်ရွက်ဖို့အတွက်ဒါကျမတောင်းဆိုတယ်ပေါ့နော်တောင်းဆိုခဲ့တဲ့အခါမှာရန်ကုန်တိုင်းအစိုးရအဖွဲ့ကတော့မလိုက်ရောပါဘူးမလိုက်ရောနိုင်ဘူးသို့တော်လည်းပဲနောက်ဆုံးမြင့်မှာပေါ့နော်နိုင်ငံတော်သမ္မတရင်းကဒီ DMS ရချပြီးမယ်အဲ့ဒီ DMS နဲ့အငားချအင်ယာ6000ပေါ့နော်ခေါ်ထုတ်ပြီးအခန်းပေါင်း6000ကျော်ခေါ်ထုတ်ပြီးတော့ဒီအမှန်တကယ်ရန်ကုန်မြို့မှာနေထိုင်ကြရမရှိတဲ့လူတွေကိုပေါ့နော်အနှစ်ရှည်အငားချထားတဲ့စီမံရေးတွေလုပ်မယ်ဆိုပြီးတော့ဒါပြည်တော်စုဝင်ကြီးကိုယ်တိုင်လှည့်တော်မှာဒါပဋိပေးသွားတယ်ပေါ့နော်ဒါပြီးမယ်ပေါ့နော်တကယ်တမ်းမှာကျတော့ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကအင်ကန်ပေါင်း6000ကျော်ပဲစီစဉ်ပေးထားနိုင်ခဲ့တယ်ပေါ့နော်အဲ့တော့ပြည်တော်စုဝင်ကြီးက ดาลึกตัวมาปีบิรอดเลือดตัวมาเบี้ยวเกล้ากับแค่มองช่องบางจอบเช็ดเลยทำให้เมื่อยังงูต้องจิตใจเสียเพื่อก็ซีเซนตัวเกล้ากับแค่เท่าเมียจอบเลยสิเลยทีนี้มันไม่ต้องว่าช้าเช็ดจีนมาเลยนะปอนะแล้วจะมาลูกพี่เกล้างานนี้ด้วยมาเสียเพื่อในการวันที่ปกุญญาแทงงานมันจะขนาดจ้าเกล้าเลยจะปีศาจหรอที่จู่ๆเนี่ยก็จะรู้สิจู่ๆตุ่ยเชียแต่จะมันลูก ดูดีงานนี่เลยจะจะทำรู้ดีจู่ๆเลยก็รู้เอียชัดทวีบุษราเนี่ยชัดทวีบุษราไม่ใช่ไหนมึงยังงูได้ด้วยมาเลยจู่ๆดีกูแต่เนี่ยวิ่งหน้าไปไหนแล้วเอาเนี่ยลุดอีกบ่เนาะวิ่งอีกเนี่ยลุดอีกไม่ใช่บุษราแต่ยังงูได้ตัวใหญ่กว่ามันจะขนาดเดียวเราจ้าวเลยรู้ตัวเลยเว้ยทำไมเด็กเราอะไรมาเข้าครูบ่เนาะจะมาลงน้องมาเรียนในที่เชียร์แล้วก็นัทท้อง
แต่ที่นัทท้องสมัยก่อนสาบิโอยังรู้มีมาจะมาลงมีอีกาจะโดนยามยาโก้บ่เนาะแต่เลี้ยงชูจีรู้ยาอะไรรู้ทุกอย่างโซยานี่เนี่ยแต่ไม่ใช่งาชาตาเกิดเอาตัวอะไรโอเคส่วนเรื่องนี้จะโน้ตเช่าเราพยายามมีบียาสิโอเคจะเช่าเราพยายามมีบียาสิโซยากาเย่โซยาบอกเลยกูโซยาเลชิโซยาแต่ดันซาร่ากาเต็มใจเดือดรู้
เราไม่รู้ด้วยพี่ท่าร่าจันทร์รู้ดีเกลือไหนเนี่ยเช่นเราได้เส้นหรือไม่ยาวที่บุ๊ดไหมยังสุยากาดีเป็นตัวกูที่ดียาวๆไกลตัวเกลือหรือโดนยูดินยูซาดละก็จะมาอ่านการอ่านลิ้วสุยากันเนี่ยแต่แทนด้วยมารอแต่ลูกก็จูซาร์เลยแต่ไม่ที่ยาวเกลือยูซาวยังมุรีรอจะมารู้ว่ามันด้วยเกลือเปล่าเนาะ
โอเคบ้านตรงนี้เป็นอะไรบ้างไหมอุสบิโรสุนีจาระปกเมียสรุปกู้โซยันยี่กู้โซยันกูรายงานดีจู่จ่อเคสารีมากูกูเรนเทเตอุมปานีบิโรตัวนี้เดี๋ยวข้าจะรอดีเอริดาอาบอมาพิโรธาราโยนะยังวันนี้วันจิโอกาพิโรธาโยยังวันนี้ลุงจูยินเนเนเซียวันจิโอกาพิโรธาไอ้มาพาเลสรุปสิบวับยี่จู่จ่อสุราพาเลยแต่ข้าเนียนจันยี่อเมริกันพ่อเอริสุราพาเลยดีนั่งยังยี่ปาดีนั่งเมริกันวิสุราพาเลยดูเสร็จแต่มาลุไม่ดีสุราพาเลยดีจู่จ่อเป็นอะไรมาจอดทวินีร န်ကိုယ်တိုင်လက်ခံသလားသိတယ်လား
ကျွန်တော်ကိုယ်တိုင်လက်ခံပါတယ်ပြူဘူးတာလည်းရှိပါတယ်ကြုံဘူးတာလည်းရှိပါတယ်ဒါပေမဲ့ကျူးကျော်ပြဿနာရဲ့ဇင်းကကျွန်တော်တို့ကနိုင်ငံလုံးမှာကွန်ပျူတာမငြိမ်းချလို့ရန်ကုန်မြို့လူမန္တလေးမြို့လူဒေသကြီးလူတွေကစာမေးသွားမယ်နေရမယ်ဘဝနဲ့ရောက်လာကြတာမှန်တယ်ဆိုတော့လည်းနောက်ပိုင်းမှာဒီလူတွေကရန်ကုန်မြို့မှာအိမ်ဈေးကြီးရာဈေးကြီးအိမ်ငါးကဈေးကြီးတဲ့အခါကျတော့သူတို့ကဘလို့မှဖြည့်ရှင်းစရာနေလမ်းမတက်နိုင်တော့တဲ့အတွက်ကျူဝါကိုရောက်သွားပြီးတော့ချစ်တယ်လို့ပုံစံနဲ့သူတို့ကရာနေရာမှာနေရင်ထိုင်ရင်လည်းကျူးဆိုတာဖြစ်လာတာပါကျူးကိုကျွန်တော်ကဘယ်လိုတတ်မှတ်လဲဘယ်လိုအသေးပဲတတ်မှတ်လဲဘယ်အခြေအနေကိုကျူးမှန်လို့တတ်မှတ်ပြီးတော့ဘယ်လိုဘယ်လိုလူမျိုးတွေကဘယ်လိုစီမံချက်နဲ့ဆောင်ရမလဲဆိုတာကအများကြီးရှိပါတယ်အဲ့တော့အဲ့ဒီကျူးတကယ်အမှန်ကန်ဒီလိုနေထိုင်ရင်ကျူးတွေကိုဒီကျူးတွေနဲ့ပတ်သက်ပြီးတော့အစိုးရအချင်းနဲ့ကမ္ဘာ့နိုင်ငံတွေမှာနားရီနောက်တော့ကျွန်တော်တို့ကိုယ်ဆိုင်ပါဖြစ်ရှင်းနေမမှန်တာဒီကြောင့်ဒီလူတွေကဒီပြီးတော့အခုညောင်းရဲနဲ့မှာကောနကလို့ကျွန်တော်တို့နိုင်ငံရေးပါတီတွေကနေဥဆောင်ပေးရတာရိုးသက်သာဥဆောင်ပေးရတာရှိတယ်အဲနောက်တခါကောနကလက်နဲ့ဆိုင်ငင်းငင်းဖက်တွေပါဝင်ပတ်သက်တာရှိတယ်ဟုတ်ပါတယ်ကျွန်တော်တို့တချို့နေရာတွေမှာလူမိုက်ဒီကိုတိုင်ကဒီဥစားကိုအတုံးချပြီးတော့ကျူးတွေကိုတခါတည်းသူတို့အတုံးချပြီးတော့နေနေရာရောင်းစားတာတွေညီွက်တွေတခါတည်းရှေ့ရနေတော့ကျွန်တော်တို့မမမမပုံစံလိုပါလိုလိုနဲ့ပေါ့နော်လူမိုက်ပုံစံလုပ်ပြီးတော့ရောင်းစားတာတွေတောင်းယူရဲ့ပုံစံလိုလုပ်တာတွေတကယ်တွေ့ရပါတယ်ဒီဥစ္စာတွေအမတန်ရှုပ်ထွေးပြီးတော့တကယ်တမ်းရှင်းမယ်ဆိုလို့ရှိရင်လည်းအမတန်ပိန်နဲ့နေပြီးတော့တော်တော်ရှင်းရခက်မဲ့ကိစ္စတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ကိုကြီး
ရှင်းမယ်ဆိုလို့ရှိရင်လည်းဒီတနေရာတွေကရှင်းပြီးတခြားတနေရာကိုပို့မယ်ဆိုလို့ရှိရင်လည်းတို့ရဲ့အချင်းချင်းရေးရကိုပေါ့ပေါင်းလုပ်ပြီးမှရမှာပါ
ဟုတ်ကဲ့ကိုကြီးကျေးဇူးတင်ပါတယ်ကျွန်တော်ဒါရိုက်ဆွေးနွေးမယ်တော်တော်ရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးတဦးကရန်ကုန်မြို့ကကိုညီညီရာစာကိုညီညီရာစာကျူးကျော်ပြဿနာကိုညီရာစာကိုတိုင်ကရန်ကုန်မြို့ကံဆိုတော့ကျူးကျော်ပြဿနာဘယ်လိုဖြေရှင်းဖို့ကိုညီရာစာအကြံပေးချင်ပါတလဲ
။ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီကျူးကျော်ပြဿနာဆိုတော့အပိုင်းနှစ်ပိုင်းရှိတာပါနော်။ကျူးကျော်ပြဿနာကဘယ်လိုကျူးကျော်လာတာလဲဘယ်လိုနေရာမျိုးမှာဒီကျူးကျော်ရဲ့ဘာကြောင့်ဖြစ်လာတယ်လဲဆိုတော့အချိန်ကောင်ဒီကျွန်တော်သိနေရမှာပါ။သူကဘယ်လိုအဆင်ဖြစ်သွားရလဲလဲဘူးကျွန်ကလေးမှာဆိုရင်ကျူးကျော်ရတာဆိုရင်ဒါနဲ့ကရင်ကိုဒီဒီဒီတို့ကတော့ပတ်သက်ပြီးလာပြီးကျော်ရဲမဟုတ်ဆုံးကဒီတရားရင်ပါဝန်ထမ်းတွေဆေးရပြည့်နေတယ်ဗျာဒီစက်ပြီးဝင်ထားတာရဲ့ဒီက900ကျော်အဲဒီဆေးရတော့က1000ကျော်ကိုပြီးကျော်သွားဒီမိုက်ဆက်ကလည်းကျွတ်လို့လက်လက်အောင်ပါလာရဲ့ အဲ့ဒီကြာအဲ့ဒါကကြာတကယ်လည်းရုပ်လည်းခွင့်ရောဟောကြည့်ကြော်ကြည့်နေတယ်အခုဘုရားမကြာလေးနေမှာနေနေပါရဲ့ဒီပြင်းပါတယ်ဒီမှာလေးတွေဆိုရင်ဟာပေါ်ကြမ်းနဲ့ပိုးပြီးပြလိုက်တယ်တကူတွေနဲ့ချုပ်ပြီးတော့ဒါဥပဒေမျိုးကြီးကျွန်တော်ဆက်ကြိုးဟိုးတဲ့ဖြတ်ပြီးရတဲ့ဒီကိုတကယ်ဒီနဲ့ကြီးကျယ်ဖြစ်သွားအလူတစ်ချက်ကလက်ရွေးရွာနှစ်လက်သုံးလက်ကြောင်းသွားပြီးဒီတော့အသိသုံးလေးနဲ့ရောင်းနေပြီးတော့ဒိမ့်နဲ့သိသုံးဆိုဖြစ်သွားတယ်အခုတိတ်တုံးတဲ့ဒီကတော့အဲ့လိုနေရာတွေကမရောင်းတော့ဝယ်မဲ့လျက်ရှိတယ်ရောင်းမဲ့လျက်မရှိဘူး။အဲအဲ့လိုမျိုးစီးပွားပြီးစီးပလာတယ်။ကျွန်တော်ကတော့အားဒီကိုချက်သိမ်းသိနေလို့ယူကြတယ်။ဒါတွေကလည်းဒီစီးချက်ဖြစ်လာတဲ့ပြဿနာပဲ။ကျွန်တော်ကမတ်တလာဖြစ်ကြ။ညပြောတာအင်းအားလို့ဒါလို့ဆိုတာပြီးကြတယ်လေ
။ဟုတ်ကဲ့။
အဲ့တော့ဒါနောက်တော့ဆက်ဆက်မှလည်းပေါ်ပြီးစားတယ်။ပြောရမယ်။စိုက်ပေါ်ပုံနဲ့စနစ်ကွာ။ဒါကခရစ်ပုံနဲ့ရှိတာဒါတွေဖြစ်မလာဘူး။အဲ့တော့ရဟန်းတို့ဟာဒီပုံမျိုးတွေကလည်းဒီနေ့လည်းအရင်ကတော့အင်္ဂါမျိုးနိုင်ငံလုံးမပေါ်တော့ပါဘူး။ကျွန်တော်တို့ကအာဆီယံနိုင်ငံနဲ့ဆက်နေကြတာမလေးရှားလိုက်နိုင်ငံတွေကျွန်တော်စက်တက်နဲ့တော့နေလာတာမလေးရှား
။ဟုတ်ကဲ့ကိုညီရစာအဲ့တော့
ဆက်လုပ်ရေးလုပ်ငန်းရပ်နေရဆိုတာမရှိဘူး
။ဟုတ်ကဲ့ကိုညီရစာအဲ့တော့ကိုညီရစာဘလို့အကြံပေးခြင်းတယ်လဲအကောင်းဆုံးအကြံတစ်ခုပေးပါဘလို့ဖြည့်ရှင်းတင်တယ်လဲ
။ဟုတ်ကဲ့ကျွန်တော်အကောင်းဆုံးအကြံပေးပြရမယ်ဆိုလို့ရှိရင်ဒါကရေးချေးနိုင်ငံကျတဲ့ဒီလိုခုစားလို့မရဘူး။ကျွန်တော်နိုင်ငံဆက်နေနေတံပိုးနဲ့တံပိုးချက်တံပိုးမျိုးအရာတွေဆောက်လို့ပြီးတော့ကျွန်တော်တို့ဘာလဲဆောင်းနေတဲ့ပြည့်ပြည့်စီစီရောင်းလို့အဲ့ဒါအားလုံးနေတဲ့ဘာလဲကြီးတဲ့လေးသိန်းတွေရှိတဲ့ပုံစံနဲ့ကျွန်တော်တို့ဒီမှာနှားနေရလို့ရတယ်လေအဲ့ဒါကနှစ်ခါလောက်ရှိတယ်။အင်တန်ရတာမရှိဘူး။အဲ့အကြောင်းကိုသိရင
်ဟုတ်ကဲ့ကိုညီရစာ
ပြန်ကြည့်ပြရအောင
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့နောက်လူတွေလည်းအလှည့်ပေးကြပါတယ်။အခုဥစောလွင်တော်တဲ့ရှင်ဥစောလွင်ဥစောလွင်ဘယ်လိုသဘောရတယ်လဲဘယ်လိုဖြည့်ရှင်းမလဲအတက်နိုင်ဆုံးတူတူနဲ့လူရင်းလေးပြောပြပါ
ဒီယူဂျုံညာကကျွန်တော်မြန်မာနိုင်ငံအစိုးရအဆက်ဆက်ဘယ်မျိုးဘေဒေတာမှမဆိုဖြစ်ပေါ်နေပါဘယ်လူတွေကအစိုးရအဆက်ဆက်ကနေပြီးတော့ဒီညာဟာမြေလို့ညိုင်းအမှန်တကယ်ဟုတ်ရတဲ့နဲ့ဌာနပိုင်းညင်ညာလို့တတ်မှတ်ထားသလားဒါပေမဲ့ဘယ်သူဟာကိုမှဘယ်သူဟာကိုများမတရားမဲ့တဲ့အနိုင်ကျင့်ပြီးကျဆီယိုခတ်ထားသလားမမှတ်ထားသလားဆိုတာအဲ့ဒါကိုအရင်ဆုံးနားလည်ဖို့လိုပါတယ်သဘောပေါက်ဖို့လိုပါတယ
်ဟုတ်ကဲ့
တကယ်လို့ဒါနော်ကျွန်တော်တို့ဟိုညမပိုင်မပိုင်မင်းနဲ့ပစ္စည်းကိုညီလို့ညီတိုင်းညီလို့ညီတိုင်းကိုအမှန်တကယ်တမ်းဌာနဆိုင်ရာညီဖြစ်တတ်မှတ်ထားတယ်ဆိုရင်ဒီကိစ္စကမဆိုးပါဘူးညပိုင်နဲ့ညီကိုမှမတရားသူတွေနဲ့အနိုင်ယူပြီးတော့ရှင်းလင်းဆုံးမထားတဲ့ညီဝတ်ဒီကိုဌာနဆိုင်ရာမင်းညီရှိတတ်မှတ်လိုက်တော့ရှင်းရှင်းရခဲ့ပါလိမ့်မယ်
။ဟုတ်ကဲ့။
ဒါကြည့်လို့ဆိုတော့ကျွန်တော်တို့အခုမှပဲတရင်ဌာနတွေတရင်ဌာနတွေမီဒီယာတွေအကုန်စုံနေပြီးတော့ဟုတ်လား။ဆိုအဲ့တော့ပြောင်းလဲဆိုဝင်ရှိလာတာပါ။ဟိုတုန်းကဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကြီးအကြောက်တရားနဲ့လုံးဝနေနေပါ
ကျွန်တော်လည်းနားလဲပါတယ်ခင်ဗျာ။ကျွန်တော်အဓိကအားလုံးကိုမေတ္တာရပ်ခံချင်ပါတယ်။ကျွန်တော်တို့အရင်ပြဿနာတွေအများကြီးပါကျွန်တော်တို့ကအထင်အများကြီးမရှိပါဘူး။ပြဿနာတွေအများကြီးကျွန်တော်တို့ပြောနေအများကြီးထွက်လာပါလိမ့်မယ်။ကျွန်တော်ကအားလုံးကိုစိုက်ဆိတ်ချင်တာဘလို့ဖြည့်ရှင်းမလဲကိုစဉ်းစားပြီးတဲ့အကောင်းဆုံးဖြည့်ရှင်းနည်းလေးကိုပြောပါဥပမာကျွန်တော်တို့ဒီကိစ္စဒီကိစ္စလို့ကင်ပြရမယ်ဆိုရင်လည်းအဲ့လိုပဲထောက်ပြပါအတတ်နိုင်ဆုံးကျွန်တော်တို့ဟိုဆွနေရမယ်ကျွန်တော်တို့ point ကိုအဓိကအကြောင်းအရာကိုဟိုအားလုံးအကြံပေးပြီးတော့ဝိုင်းဆွနေစေချင်ပါတယ်ကျွန်တော်နောက်တစ်ယောက်ကိုထပ်ပြီးတော့တခါတည်းဖိတ်ခေါ်ပါမယ်ပြည်မျိုးကကိုတင်ထေးဝင်းကိုတင်ထေးဝင်းရဲ့ပြည်မျိုးကဖြစ်တဲ့ရန်ကုန်မျိုးကကျူးကျော်ပြဿနာဖြည့်ရှင်းဖို့ကိုတင်ထေးဝင်းမှာဘလို့အကြံဉာဏ်များရှိတယ်လဲ
ကြည့်ကြအနှမျိုးရှိရပြတစ်မျိုးကတော့တခုတကယ်လေးကြည့်ဆိုကြည့်ကြရတဲ့ကြည့်ကြနောက်တစ်မျိုးကတော့ဘီကျောင်းကထိကြလို့ပေါ့နော်အရေးကြီးကြည့်ကြတာဘယ်လိုကြည့်ကြပဲကြည့်ဒီကျွန်တော်တို့တကယ်ပြဿနာမရှိလို့စင်းရတဲ့လူကန်းကောက်ပဲပြိနေခံရတာတရားဥပဒေစိုးမှုမရှိလို့ဒီလိုပဲကျွန်တော်မြင်တယ်လေဒီတော့ဒီနေရာမှာဘယ်လိုကြည့်ကြကြည့်ရအဲ့ဒီနေရာမှာပိုင်ဆိုင်ရဲ့ရက်ွက်အုပ်ချုပ်ရေးမှုခြေရောအုပ်ချုပ်ရေးမှုတွေကရှိကြတာပဲလေသူတို့မသိပဲတော့မနေဘူးဗျာကျူးကျော်ပြီဆိုရင်တော့တိုင်နဲ့တိုင်ငင်းနိုင်ငံတွေကကြည့်ကြရတာတရုတ်နဲ့ဆိုတာအိန္ဒိယတုန်းကကြည့်ကြတာမဟုတ်ဘူးသူတို့ကကြည့်ကြမကြည့်လိုက်တော့ကြည့်ကြလို့မရဘူးသူတို့တရားဥပဒေသုံးမှုမျိုးမရှိလို့အဲ့တော့သူတို့ကသူတို့ကိုပေးပြီးမှကြည့်ကြလို့ရတာကြာအဓိကတော့သူတို့ကိုပဲရေးယူပါမှာကျွန်တော်ကဒီလိုပဲမြင်တယ်သူတို့ကိုကင်ကြွယ်ရမှာပဲကျွန်တော်တို့
ဟုတ်ကဲ့
သူတို့ကတော့ကျွန်တော်တို့အခုရပြတာကသဘောလို့ပြစ်စီလာလာတာတဲ့သူတို့ကဘုရားကိုတောင်းလို့တရားလုံးမှာစဉ်းစားမှာတရားစွန့်လို့ကဖြစ်ရတယ်ဒီရားဥပဒေမှာပါတယ်ကြာသူကဒီကောင်ကပူရတယ်ဖြစ်တယ်အဲ့တော့ဒီနေ့ကရက်ခွင့်အောက်ကြီးအောက်ဆိုရင်မှုတွေ
ဲ့တော့ဒီမှုကိုကျွန်တော်တို့ပြည်ရောရောက်ကန်ကြွယ်အရင်ယူတော့ပြီးမှဒါပြတ်သွားမယ်ဖြစ်ကျွန်တော်ဒီလိုနေတယ်လ
ေဟုတ်ကဲ့အခုဒီထေဝင်ကျေးဇူးများကြီးတင်ပါတယ်ဆိုတော့ဒေါ်ညိုညိုတင်းနဲ့ကိုဇော်ရန်ခင်ဗျာကျွန်တော်အခုဆွေးနွေးတာတွေနားထောင်သလောက်နောက်ကျွန်တော်တို့စီကိုလည်း message နဲ့ပို့ပြီးတော့ဆွေးနွေးတာတွေကိုဆွေးနွေးထားတာတွေကိုဖတ်ကြည့်သလောက်ကဘာလဲဆိုတော့ပြဿနာကတော့အကြီးပဲနောက်တစ်ခုကနှစ်ပေါင်းများစွာဖြစ်လာတဲ့ပြဿနာရှုပ်ထွေးမှုတွေကအများကြီးပဲဆိုတော့ဟိုပြဿနာကဖြေရှင်းဖို့အင်မတန်ခက်ခဲတယ်ဆိုတာကဟိုဒီဆွေးနွေးချက်တွေကိုနားထောင်ကြည့်ရင်ဖတ်ကြည့်ရင်ကိုကျွန်တော်တို့သိနိုင်ပါတယ်ဆိုတော့ကျွန်တော်ကအဓိကသိချင်တာကဒီပြဿနာဒီအလွယ်တကူဖြေရှင်းလို့မရဘူးဆိုတော့လည်းသိကြပါတယ်ဒါပေမဲ့ဘလို့အကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းတွေရွေးချယ်ချက်တွေရှိတယ်လဲဒေါ်ညူသင်စဉ်းစားမိတာတစ်ခုနှစ်ခုပြောပြပါခင်ဗျာ
ကျမတို့ရေးတာကျမတို့အတွေ့အကြုံရဆိုလို့ရှိရင်တော့တကယ်ကျူးကျော်နဲ့ဒါစီးပွားရေးလုပ်စားတဲ့လူတွေလည်းအများကြီးရှိအဲ့လိုစီးပွားရှိကျူးကျော်လုပ်နေတဲ့လူတွေလည်းအများကြီးရှိတယ်။သို့တော်လည်းပဲဘလို့လူတွေပဲဖြစ်ဖြစ်ပေါ့နော်ခုနကဒါဒီလူတွေ100တယောက်ပြင်ပြခဲ့တယ်လို့လည်းပေါ့နော်။သက်ဆိုင်ရာရက်ွက်အထူးရေးမှုကအတိဆုံးပဲ။ဘယ်အချိန်တည်းမှာကျမတို့ဒါဟိုတလောအတွင်းစီဒါကျူးကျော်ကြီးရချီထောင်ချီဦးတက်လာ။အဲ့တော့ဘယ်ဟာတွေကတက်လာလဲဆိုတော့ဘယ်ဟာတွေကကျူးကျော်ဖြစ်ပြီးဘယ်ဟာတွေကကျူးကျော်အတူတူသူတို့ဒီကကံအုပ်ချုပ်ရေးမှုတွေအပြည့်ဆုံးနေပေါ့နော်အဲ့ဒီတော့ကျမတို့ဘာပဲဖြစ်ဖြစ်ကျူးကျော်အတူပဲဖြစ်ဖြစ်ကျူးကျော်အစ်စ်ပဲဖြစ်ဖြစ်အမှန်တကယ်အင်ရမရှိဘူးဆိုလို့ရှိရင်ကျမတို့အစိုးရအနေနဲ့ဒီလူတို့ကိုရင်ဝင်ကောင်းလို့ဆောက်ရှောက်အောင်မှာအမှန်ပဲအဲ့တော့တိတ်ချီပြီးတော့ပေါ့နော်ဒါအင်ရမဲ့လူတန်းစားရှိတယ်ဆိုလို့ရှိရင်ကျမတို့အခန်းကြီးတိတ်ချီပြီးကျမတို့ပေါ်ထုတ်ရမှာပဲအဲ့တော့ကျမတို့အနည်းနဲ့အမြန်ကိုကျမတို့ရန်ကုန်မြို့မှာဒါနှစ်ရှည်အားချအေယာစီမံကိန်းကြီးအမြန်ဆုံးခေါ်ထုတ်ဖို့လိုတယ်ပေါ့နော်အဲကျမတို့ဒါဘီလီယံတရာမကုန်ပါဘူးနော်ကျမတို့နိုင်ငံမှာဒါပတ်သက်ရှိပါတယ်အဲ့တော့ဘီလီယံတရာလောက်ရင်းပြီးတော့ကျမတို့အားချအေယာစီမံကိန်းကြီးတိတ်ချီပြီးခေါ်ထုတ်လိုက်မယ်ဆိုလို့ရှိရင်ဒီကျူကျော်ဒီအေယာမဲ့လူရန်စားရဲ့ဒါမြေခိုင်ပြည်တက်ကမှာအဲ့ဒီရောက်ဖြည့်ရှင်းသွားနိုင်မယ်လို့ကျွန်တော်ယူဆတယ
်။
ခုနကစီးပွားရှိကျူးကျော်နေစားတဲ့လူတွေကတော့ဒါလွယ်လွယ်လေးဒါဖြည့်ရှင်းလို့ရပါလေ။ကျွန်တော်တို့ဒီသခင်အပြီမှာဒါစုံစမ်းထောင်လိုက်တဲ့ဒါကျွန်တော်တို့စာတုံးလို့ရှိရရဲတပ်ဖွဲ့ရှိရပေါ့နော်။ဒီသဒေသမလားအာနာပိုင်းနေရှိရသူတို့ပေါင်းပြီးတော့ဒါဖြည့်ရှင်းလို့ရပါလေ
။ဟုတ်ကဲ့တော်ညူတင်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကပြောထားတဲ့အထက်မှာရန်ကုန်တိုင်းဒေသကြီးဖွံ့ဖြိုးရေးတုလေသနစီမံကိန်းဆိုပြီးတော့သူကစနစ်တကျစီရင်ကောက်မယ်စီရင်ကောက်ပြီးတော့နောက်ကျောင်းရာဇဝင်တွေစုံစမ်းမယ်တကယ်ခက်ခဲဖြစ်နေတဲ့လူဆိုရင်သူတို့ဘဝပြန်လဲထူထောင်ပေးဖို့ယာယီစခန်းတစ်ခုထားပြီးတော့ရွှေ့ထားမယ်နေစရာလုပ်ကန်နေစာဖူပေးမယ်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကသူ့ရဲ့နီလန်ကိုပြောထားတယ်ကိုစိုးရန်အဲ့ဒါတကယ်အလုပ်ဖြစ်နိုင်သလား
တကယ်လို့ဆက်နိုင်ပါလေသို့တော်လည်းကျွန်တော်တို့ကဒီနေရာမှာဘလူတွေနဲ့လုံမလဲဆိုတာဟာရှိပါတယ်လက်ရှိအုပ်ချုပ်ရေးမှုတွေနဲ့လက်ရှိပုံစံနဲ့လက်ရှိဥပဒေသွားမယ်ဆိုရင်တော့ကျွန်တော်ဒီနေရာမှာဗတော်မရမှုတွေနဲ့ကျွန်တော်လွဲချော်မှုတွေဖြစ်နိုင်ပါတယ်အဲ့တော့ဒီဥစ္စာကိုအထူးအဖွဲ့ကြီးတစ်ဖွဲ့ဖွဲ့ပြီးတော့အောင်လိုင်းဒေတာတွေအစ်ဆိုးရပဲလို့မလို့အစ်ဆိုးရပဲလို့အထူးအဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ဒီအထူးအဖွဲ့ရနေပြီးတော့ပထမကျွန်တော်ကျူးကျော်ဆိုတာကိုအတိတ်ပဲသတ်မှတ်ပါလိမ့်မယ်အတိတ်သတ်မှတ်ပြီးတော့အချက်မှပေါ်ထုတ်ရပါလိမ့်မယ်ဘာလို့လဲဆိုတော့သူကတော့3သိန်းဝယ်ရှိမရှိပေါ့နော်အဲ့တော့ကျူးကျော်ဆိုတဲ့ညမှာဆင်းအောင်ပြောလိုက်မယ်ပထမကျူးကျော်သူကအိမ်ကဟလာအဲ့ညမှာကသွားပြီးတော့ပေတရာလောက်ယူလိုက်တယ်အဲ့ပေတရာထဲမှာနောက်ထပ်ကျူးကျော်သူတွေလာပြီးတော့ရောင်းစားပြီးတော့လူနေရာလောက်ဖြစ်နေမယ်အဲ့ထဲမှာရောင်းစားတဲ့လူတွေနဲ့ပွဲစားတွေနဲ့ပါမယ်အဲ့ဒါတွေအချက်မှတကယ်ပေါ်ထုတ်ဖို့ဆိုရင်လက်ရှိအခုပဲလက်ရှိအုပ်ချုပ်ရေးမှုတွေသူဆင်းအောင်ခိုင်းလိုက်တဲ့အခါမှာသူနဲ့နှီးစားရတွေကကျူးကျော်ဆင်းနေတဲ့ပြီးညီပြေးဖို့လုပ်မယ်အဲ့တော့ဒီဥစ္စာတွေကတကယ်တမ်းဆိုစီရင်စီမံကောက်ရမယ်အဲ့နောက်တစ်ခါအတိအဝယ်နှမချက်လို့ရမယ်ဘလူးလူမျိုးကိုကျူးကျော်အစ်စ်လို့တတ်မှတ်ပါလေ
။ဟုတ်ကဲ့
။ကိုယ်တော်ဘူးဒီလူလာပြီ။နောက်တစ်ခုကဒီဥစ္စာတွေကိုကျွန်တော်တို့ကလုပ်မယ်ဆိုလို့ရှိရင်အမြေခွဲချပေးမယ်ဆိုလို့ရှိရင်သူကတော့3သိန်းခွဲချပေးမယ်ဆိုတော့သူကမှ10မိုင်လောက်လိုအပ်တယ်။တကယ်လို့ကျွန်တော်တို့ကဒီဥစ္စာတွေအကွာချမယ်လို့ရောင်းစားမယ်လို့သမုန်းနဲ့ရောင်းစားမယ်ဆိုရင်တိုက်တခန်းတခန်းကိုတင်းတရားလဲဆိုရင်လည်းလက်ရှိစားစရာတောက်စရာမရှိတဲ့လူတွေအတွက်ကမဖြစ်နိုင်ဘူး။အဲ့တော့ဒီဥစ္စာတွေကလကားကိုပေးမှရမယ်။ပေးပြီးလို့ရှိရင်လည်းဒီနေရာတွေအတွက်ကျွန်တော် facility ရေးရင်းမိတင်ကုန်လုံးစီစဉ်ပေးရမှာဖြစ်တဲ့လုပ်ငန်းပမာဏကအားကြီးတဲ့ဒါကိုအထူးစီမံကိန်းကြီးဒီအောင်စုသောအောင်အကူအညီတောင်းမှုတော့ကိုပြောမင်းလေးတို့အနေနဲ့တကယ်ကိုဖြစ်စစ်မှန်မှန်နဲ့တကယ်ဆောင်ရွက်နေတဲ့ပုံအစ်စ်ဆက်စီးပြီးတော့လုပ်မှရမယ်လက်ရှိအုပ်ချုပ်ရေးမှုတွေနဲ့လက်ရှိပုံစံနဲ့ပေါ်ရင်တော့အားနဲ့ချက်တွေဖြစ်နေမှာခဏ
ဟုတ်ကဲ့ခင်ဗျာကျူးကျော်နေထိုင်သူ၄လင်းကျော်ရှိတယ်ဆိုပြီးတော့တိုင်းဆိုးရောက်ဖွဲ့ကိုကူကားပြီးအရိတာအဝတ်မှလည်းဖော်ပြထားပါတယ်။ဒါရဲ့ဆုနေမဲ့သူနောက်တစ်ယောက်ဖိတ်ခေါ်ပါမယ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ကိုခိုင်ဆိုးကဲအမေရိကန်မှနေထိုင်တဲ့ကိုခိုင်ဆိုးကရန်ကုန်ကကျူးကျော်ပြဿနာကိုဘလို့ဖြေရှင်းရရမယ်လို့အကြံပေးခြင်းလဲခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်အကြံပေးခြင်းတော့ကတော့အခုဒီအရသာဆိုးရတက်နေတဲ့အဆိုးရကတော့ဒီကျူးကျော်မျိုးတွေကိုကျွန်တော်တို့လူတွေကိုနေပြီးဆက်ဆက်ညံ့ညံ့နဲ့ခုမြန်မာနိုင်ငံသားချင်းချင်းတွေဖြစ်လို့ဟုတ်ကျွန်တော်မလေးရှားနဲ့ကျွန်တော်နှိမ့်ချပြီးပြောပြမယ်မလေးရှားမှာလည်းအဲ့ဒီတပ်ပဲနော်မလေးရှားမှာဖလားတွေဖောက်ပေးလိုက်တယ်ဖ Palare Savilami or Eddie Palare Manevia, Eddie Tujo Lude Bonavia, or Name Machida Lude, Ea Machida Lude Bonavia, do Eddie Palare Matabi, Palare Matabi, or Nagoses or Nagoses or Ada or Duo Nevia, or Sasha Sarana Nevia, a duo or Nevia, or Young Shabida, a lowly Shabida.
အဲ့လိုဆိုနိုင်မျိုးနဲ့ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာတော့ကျူးကျော်တဲ့လူကပျောက်ပတ်ပျောက်ပေါ်မှာလည်းလေကျွန်တော်ထင်မိတယ်ဟုတ်ကဲ့ကိုခိုင်စုဟုတ်ကဲ့ပါဆိုတော့ရန်ကုန်တိုင်းဦးညွှန်ကလည်းဒီလိုသဘောမျိုးပြောတယ်လို့ကိုခိုင်စုအခုပြောတဲ့လောက်အရဆိုရင်ဒီလိုသဘောမျိုးပြောတယ်လို့ကျွန်တော်လည်းအဲ့လိုနားလေပါတယ်ကိုခိုင်စုကျေးဇူးအများကြီးတင်ပါတယ်နောက်တစ်ဦးကကျွန်တော်
ဒီကဘောဒီချုပ်ပြောတဲ့ဒီစိမ့်လေးကောင်းတယ်။နောက်ပြီးကျွန်တော်ပြရအခုကြည့်တော့ပြရလေးကောင်းတယ်။နောက်ပြီးဆက်မတော်ညညိုသိပြောတာလေးကောင်းတယ်။သို့တော့ကျွန်တော်ရဲ့အတွေ့အကြုံတခုရှိတာပေါ့နော်။အတွေ့အကြုံပါလေဆိုတော့ကျွန်တော်ကျွတ်တော်မာရီဟိုကိစ်ဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ဟိုတွေပေါ့နော်။ဟိုတိုက်ခန့်လေးတွေတပ်ဖို့နဲ့တပ်ဖို့မြင့်တိုက်ခန့်လေးတွေဟိုကျွန်တော်တို့ဆော ပြီးတော့ကျွန်တော်တို့တက်တုံမေးကျင်ပါတယ်နောက်ပြီးသူတို့ကိုကျွန်တော်တို့အရှိပေါ့နော်တိုက်ကောက်အပိုင်မပေးပဲကျွန်တော်တလောက်ကိုကျွန်တော်လက်ခပေါ့လေမြန်မာငွေပေါ့နော်တပေါက်နှစ်ပေါက်လောက်နေကျွန်တော်အေးတိုက်ကန်လေးတွေပေါ့နော်အလတ်ချတာပြေးရေပို့ဆွေးပြပါတယ်ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဒီကျိုးကျော်နေနေထိုက်တာအိပိုင်ရာမရှိလို့နေထိုက်တာဟုတ်ပါတယ်သို့တော့အိပိုင်ရာပိုင်မရှိတဲ့တော့ကျွန်တော်တို့ဒီအိမ်ငါးပြီနေရတဲ့လူတွေပေါ့လေကျွန်တော်တို့ကတည်းကတိုက်ခတ်လေးငါးပြီနေရပါတယ်တလောက်ငါးကောင်းတယ်လေသို့တော့ကျွန်တော်တို့ဘလို့ဖြစ်နေချင်တယ်ဆိုတာတန်တာအဲ့လိုသာအိမ်မရှိအခန်းမရှိတဲ့လူတွေကိုတိုက်ခတ်လေးပိုက်ပေးမယ်ဆိုရင်ဗမာပြည်မှာကျွန်တော်တို့လူ6သိန်းမဟုတ်ပါဘူးခင်ဗျာသိန်း60လောက်ရှိပါလေဒီသိန်း60လောက်ရဲ့နော်ဒီရိတ်ထိုင်ရေးသူ့ရဲ့တိုက်ခတ်လေးစီစဉ်ပေးဖို့ဆိုတာကျွန်တော်နေ့စီသားမြောက်ပေါ့နော်ကျွန်တော်တကယ်တင်ရလို့ဒီစောင်းရမဒီမင်္ဂလာဖြစ်တဲ့ဒီဆောင်မှဖြစ်ပေကိစ္စဖြစ်ပါတယ
်ဟုတ်ကဲ့ဦးလေးရ
ဆိုတာအခါတာပြည့်ရအကောင်းဆုံးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဦးတန်းနိုင်ဦးတန်းနိုင်ရဲ့အကြံပေးချက်လည်းအင်ပတန်ကောင်းပါတယ်တင့်တော်တယ်လို့ကျွန်တော်လည်းယူဆပါတယ်နောက်တူတစ်ဆက်တည်းဖိတ်ခေါ်ပါမယ်ဘူတထောင်မျိုးကကိုကျော်ဘူတထောင်ဆိုတော့ရန်ကုန်သားပေါ့ခင်ဗျာဆိုတော့ရန်ကုန်သားကိုကျော်ကရောရန်ကုန်ကကျူးကျော်ပြဿနာတွေဘယ်လိုအကြံပေးချင်ပါလဲ
ဟုတ်ကဲ့ပါကျွန်တော်ရဲ့အမြင်ကိုပြောရရင်တော့ကျူးကျော်တစ်ခုတည်းအတွက်စစ်စားတာတော့သိမလုံတော့ပါဘူးမြစ်တစ်စင်မင်းကိုတည်ကြည်ပြည့်ပြည့်စဉ်းစားယူတော့ရှင်းပြသင့်ပါတယ်မြစ်တစ်တွေဆိုတာကအစိုးရဘက်ကကိုပြည်သူလူထုကိုရအောင်ဖျက်ရှပေးတဲ့သဘောပါဒါမှအစိုးရဘက်လက်ထက်မှာပြည်သူလူထုတွေလည်းစီဝေါ်ရေးဆန့်ကျင်ကြမှာဖြစ်ပါတယ်ဆိုတော့ကျွတ်တော်သမားတွေကလည်းအင်္ဂလိပ်ကမြစ်တစ်မှာလည်းအလို့အကိုင်းအဆင်ပြေပြည်သူပြည်သားတွေအတွက်လည်းအရာအဆင်ပြေအဲ့လိုမျိုးအကုန်လုံးအဆင်ပြေဖို့အတွက်ကျွန်တော်အကြံပေးတာပါ
ဟုတ်ကဲ့ခင်ဗျ
ာငွေကတော့အရင်ကတော့မဖြစ်မနေပေါ်ပေါ်မြင်မြင်ကိုသုံးသိမ့်ပါတယ်လို့ကျွန်တော်အကြံပေးရှင်ပါတယ
်ဟုတ်ကဲ့ပါကိုကျော်ဘူးတထောင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါ်ညိုသိန်းရေဒေါ်ညိုသိန်းလည်းခုနကပြောပါတယ်အငှားအင်ရာစီမံကိန်းအစိုးရမှာဒီလောက်ထိပတ်စံရှိရလားဗျာဒီငွေတွေအများကြီးသုံးနေတယ်လားလုံးဆရာတွေကလည်းအများကြီးရှိတယ်လေ
ဟုတ်ရှိပါတယ်ကျွန်တော်တို့ရန်ကုန်မြို့တော်ခြေမင်းသားရဲ့ကော်မတီရဲ့ဝင်ငွေရန်ကုန်တိုင်းဒေသကြီးအစိုးရပေါ့ရန်ကုန်တိုင်းကျွန်းမှာစီးပွားရေးလုပ်ငန်းရှင်တွေကိုတကယ်ဆိုတိတိကျကျအခွန်ကောက်ခံတယ်ဆိုလို့ရှိရင်ကျွန်တော်တို့ PDN တရားဆိုတာကျွန်တော်တို့မခက်ပါဘူး။ဒါကြောင့်လည်းဆိုကျွန်တော်တို့နှစ်ခွေကျွန်တော်တို့စီရင်သားရေးကော်မတီရဲ့အသုံးစရာ PDN 300မီတာရှိပါတယ်။ဒါကြောင့်မလို့တခြားသောပေါ့နော်မလို့အပ်တဲ့လမ်းတွေတရားတွေခင်းတာတွေကိုရက်ပြီးတော့ပေါ့နော်။ဒါအသိအကျဉ်းနဲ့လုပ်ပြီးတော့ဒါဒီအခုရှိရှိအခါချအင်အားစီမံကိန်းတွေဘီလီယံတရာလောက်သုံးမယ်နိုင်ငံတော်သမလာယုံကလည်းအထူးရံမုံငွေနဲ့ချမှတ်ပြီးတော့တောင်းရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကမဖြစ်စရာအကြောင်းမရှိပါဘူးကျွန်တော်တို့ရံမုံမျိုးမှာပေါ့နော်ဒါအစိုးရအဖွဲ့ကိုယ်တိုင်တို့ကတစ်ခါကလေးကြိုင်ဟိုအဖေမှားနေတာလည်းရှိတယ်မြေမရှိဘူးမြေမရှိဘူးမဟုတ်ဘူးကျွန်တော်တို့ရံမုံမျိုးမှာမြေတွေအများကြီးရှိတယ်ပြဿနာကအဲ့ဒီမြေတွေအများကြီးကိုဒါလက်ချိုးကြည့်လို့ရတဲ့လူနည်းစုပါပဲပိုင်ထားတာဖြစ်နေတယ်အဲ့တော့အဲ့ဒီလိုဒီမြေပိုင်ဆိုင်မှုတွေကိုပြန်လည်စစ်စစ်ဖော်ထုတ်ပြီးတော့အများကြီးတဲ့အကျိုးရှိတဲ့ဒီနှိရှိငှားချစိတ်ရအင်အားစီမံကိန်းကိုအမြန်ဆုံးအကျိုးရအနေနဲ့အကောင်အထည်ဖော်ပြမယ်လို့ကျွန်မကယုံကြည်ပါတယ်
ဟုတ်ကဲ့ကိုဇော်ရန် ကတနာတွေထဲမှာခုနပြောသလိုလက်နက်ကင်ငင်းချမ်းကြီးအဖွဲ့နာမည်ကန်နာမည်ကန်လို့ကျွန်တော်တို့အတိအကျသုံးရပါမယ်တတိချာချာပြောရပါမယ်နာမည်ကန်တွေပါတယ်နိုင်ငံရေးပါတီနာမည်ကန်တွေပါတယ်ဒူးစရိုက်သမားလူမိုက်တွေပါတယ်အဒီလူတွေအဒီအဖွဲ့အစည်းတွေကရောရှင်းလို့လွယ်ပါမလားကိုစောရန်
ဒီလိုလေလို့ပြောရတာဒီလိုလို့ရမယ်ဒါဒီကိုဘာလို့ဒီတရားဝင်စုံမှုမရှိလို့ပါအဲ့တော့တရားဝင်စုံမှုရှိအောင်ကျွန်တော်တို့ကဒီအဖွဲ့အစည်းတွေကိုလည်းရှင်းရှင်းလင်းလင်းပြပြသားသားပဲကျွန်တော်တို့ကနိုင်ငံတော်ဆက်မှတ်ထားတဲ့ဘောင်းတွေတိုင်းမှာတို့အထိတ်ချုပ်မယ်ဆိုရင်တို့လက်မှတ်မှာမဝင်ပါလို့မရအောင်အဲ့တော့ဒီလိုဆက်တာဒီအားလုံးရဲ့လာပေါ့ပတ်တယ်လို့အလိုလက်ဆက်ဆက်ဆံပြီးတော့ရပြီးတော့ဖြစ်နေတဲ့ပဝင်းကြီးကြောင့်တို့ဝင်နိုင်တာဖြစ်ပါတယ်အမတန်တွေ့ပါတယ
်ဟုတ်ကဲ့
ကျွန်တော်ရှင်းလို့ရပါတယ်
ဟုတ်ကဲ့ကိုစိုးရံကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့သောတာရှင်တယောက်ရှိပါတယ်ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်မြင်ဖြေရှင်းဖို့အတွက်ဆိုရင်ကျူးကျော်ပြဿနာဖြစ်လာရတဲ့အဓိကအကြောင်းရင်းတွေကိုလည်းပြောဖို့လိုအပ်တယ်လို့ယူဆပါတယ်တဲ့သူကလည်းပဲမြေရန်ပိုင်ဆိုင်မှုဥပဒေအာဏာပြည်သူတွေကိုမြေရန်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အသိပေးတဲ့အပိုင်းမရှိသလောက်ဖြစ်နေတာတွေကိုထောက်ပြပါတယ်ကျွန်တော်တို့ Facebook ကဆွေးနွေးထားတဲ့အထက်မှာအနေဆုံးလာစာကို2,000လောက်ထိမြင့်ရမယ်အဲ့လိုမြင့်မို့မြန်မာလုပ်ငန်းရှင်တွေတည်းမှာဖြစ်နိုင်မှုဆိုရင်တစ်လ2,000ခွဲလောက်နဲ့ငှားလို့ရနိုင်တဲ့အငှားကန်းတွေဖန်တီးပေးရမယ်တခန်းသိမ်းရကြတဲ့အစာအုပ်တွေစောင့်နေလို့အဆင်မပြေဘူးတဲ့နောက်တစ်ခုကတော့ကျူးကျော်နေထိုင်သူတွေကိုအပြင်ပြောပါနဲ့နေစရာရှိပြီးအခက်အခဲမရှိဘဲနဲ့ဘယ်သူမှကျူးမနေပါဘူးတဲ့တကယ်နေစရာမရှိလို့သူတို့မှနေတာပါတဲ့နောက်တစ်ခုကလူတချို့ကနေစရာမရှိလို့ကျူးကျော်တာပါဒါကိုအခွင့်ကောင်းယူပြီးတိုက်ခန်းပေးမယ်ဆိုပြီးတိုက်တွေစောင့်နေပြီးတော့အိမ်မင်းရှိတဲ့လူတွေပဲရသွားတာပါတဲ့ဆိုတော့ဒီတဲမှာပြဿနာတွေကဘောင်းဆုံးပါတချို့ကလည်းပဲဒါကိုအခွင့်ကောင်းယူပြီးတော့ဟိုလှုပ်ရှားကြတာပေါ့နော်အရှင်အစိုးရတို့ကဒီပြဿနာတွေကိုအတိအမှတ်ပြုဘူးဒီပြဿနာတွေကိုထိထိရောက်မှဖြေရှင်းခဲ့ဘူးအခုအစိုးရကတော့ဒီပြဿနာကိုတည်တည်ချာချာအတိအမှတ်ပြုပြီးတော့ကင်တယ်ဖို့တကယ်ကြိုးစားလာပြီးတော့ညို့သိင်းယူဆပါသလား
အော်ကျွန်မကတော့ယုံကြည်ပါတယ်ကျွန်တော်တို့ဒီအခုဒီအစိုးရကကျွန်တော်တို့ဒါကြည့်ကြည့်ညှောက်တဲ့အစိုးရဆိုတဲ့အခါကျတော့ဒီလူတွေရဲ့ဒုက္ခကိုတည်တည်ချာချာနားလဲစာနာမယ်ဒါကြောင့်မလို့ဒီလူအရေးကိစ္စကိုသူတို့ကရှေ့တန်းတင်ပြီးတော့ဦးစားပေးပြီးဆောင်ရွက်ဖြေရှင်းနိုင်မယ်လို့ကျွန်မယုံကြည်ထားပါတယ်
ဟုတ်ကဲ့ကိုစိုးရအနေနဲ့ရောဒီအစိုးရဒီပြဿနာရဲ့အရင်းခံအကြောင်းရင်းကိုဒီပြဿနာကိုတက်တနာလို့လက်ခံပြီးတော့တကယ်ပဲကင်တွယ်ဖြေရှင်းခြင်းစိတ်ရှိပြီလို့ကိုစိုးရကသတ်မှတ်ပါသလားခင်ဗျာ
အားသတ်မှတ်ပါပဲခါကျွန်တော်တို့ဒီနေရာမြေပြဿနာယူအစိုးရဖြစ်ဆက်ဆက်မသိနိုင်လို့အစိုးရကပြည့်ခဲ့တာဒီအစိုးရဒီလူအစိုးရဖြစ်ပြီးဆိုဒီလူတွေဒုက္ခခက်ခဲတွေကိုစေတနာတတ်နိုင်နေခြင်းကိုစတဲ့တောင်းယူကြည့်ပါလေတစ်ချက်ချင်းပြောချင်တာကဒီလုံးကွန်ပျူတာတက်မှုတွေညီနေနေဖြစ်လာမယ်ဆိုရင်ဒီလူတွေအားလုံးကမိမိဒေသမှာပုံမှုတွေရှိနေပြန်ရမှာပါ
ဟုတ်ကဲ့ပါတိုင်းပောင်းဆွနေပြီးတဲ့ဒေါက်တာညိုညိုတင်ကိုစိုးရံတိုင်းပောင်းဆွနေကြတဲ့သောတာရှင်တွေအားလုံးကျေးဇူးတင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့လီလိုင်းကနေတိုင်းအနာထာနေတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အရေးကြီးတဲ့အကြောင်းအရာတစ်ခုကိုဆွနေကြသေးတာပေါ့ခင်ဗျာ
ကိုကြောကြောသိဆွနေတင်ဆက်တဲ့တိုင်းရဲ့ဒီလိုင်းအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်ဒီရေကနေမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်လက်ကြင်ညာပေးနေပါတယ်။သောရရှင်နေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေကြည့်ရှုချင်တယ်ဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်ဆောင်မြန်မာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ကူအစားပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်လေကြောင်းတပ်တွေနဲ့တူရကီအမျောက်တပ်တွေပူပေါင်းတိုက်ခိုက်တာကြောင့်ဆီးရီးယားနိုင်ငံမြောက်ပိုင်းက IS အစွန်းရောက်စစ်တွေးကြွတရ၄ရောက်ကိုတုတ်တင်လိုက်နိုင်တယ်လို့တူရကီအစိုးရပိုင်သတင်းအေဂျင်စီကပြောပါရယ်တူရကီနယ်စပ်ကီလစ်စတေတာထက်ကို IS တို့ထိမ့်ညှုပ်ထားတဲ့အနေမြင့်ထက်ကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လူ၅ဦးဒဏ်ရာရသွားခဲ့ပြီးတော့နိုင်ပိုင်းအကြတောက်ကြနေနောက်ပိုင်းမှာပဲလက်တုံပြန်တဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တာလို့အနာဒိုလူသတင်းဌာနကဒီကနေ့မှပြောပါရယ် IS တို့ဌာနချုပ်အဖြစ်အသုံးပြုနေတဲ့အဆောက်အုံ9လုံးကိုလည်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကဖျက်ဆီးခဲ့တယ်လို့တူရကီသတင်းဌာနကဆိုပါရယ်စီကာဗိုင်းရပ်စ်ပေါ်ပြန့်နှံ့မှုဖြစ်ပွားနေတဲ့ရီယိုဒီဂျနေရိုမြို့မှာကျင်းပဖို့ရှိနေတဲ့အိုလံပစ်အားကစားပွဲတွေကိုရွှေ့ဆိုင်ထားဖို့တိုက်တွန်းထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုကျန်းမာရေးခန္ဓာကျွမ်းကျင်သူ150လောက်ကလက်မှတ်ရေးထိုးပြီးတော့တောင်းဆိုခဲ့ကြပါရယ်။နိုင်ငံပေါင်း20ကျော်ကပြည်သူ့ကျန်းမာရေးဆေးပညာနဲ့တင်ကြားရေးနယ်ပယ်တွေကကျွမ်းကျင်သူတွေပါဝင်တဲ့လက်မှတ်ရေးထိုးထားသူတွေဟာဒီအိုလံပစ်အားကစားပွဲကိုဖြစ်အောင်ကျင်းပမယ်ဆိုရင်ကျင့်ဝတ်နဲ့မညီသလိုတာဝန်မဲ့ရလည်းရောက်တယ်လို့တောက်ကြနေကပြောပါရယ်။လက်မှတ်ရေးထိုးသူတွေထဲမှာအင်ဂျီရောအတွက်သိပ္ပံပညာဆိုင်ရာအကြံပေးဟောင်းဖြစ်တဲ့ဒေါက်တာဖီလစ်ရာဘင်လည်းပါဝင်ပါတယ်ဘရာဇီးမှာပြန့်နေတဲ့ဇီကာဗိုင်းရပ်စ်ပိုးအမျိုးအစားဟာသိပ္ပံနယ်ပယ်မှာတခါမှမကြုံမှုတဲ့ပုံစံမျိုးနဲ့ကျန်းမာရေးကိုထိခိုက်စေနိုင်တာတွေ့ရတယ်လို့အဲ့ဒီအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ရှင်
တရင်ချင်းချုပ်ကိုမန္တန်လောက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်တုံးလို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရုရှားစမစ်ဖြစ်ပါတယ် View American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 9:00 ကနေ 10:00 အထိ line meter 2425 3250နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America, Washington.